Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညပိုင်း VOA စီစဉ်လေးကိုမေဂန်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီစနေနေ့အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံအလက်ပိုမျိုးရှေ့ချမ်းကရဲသားတွေကိုဘေးလွတ်ရာကယ်ထုတ်ပေးနေတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပြီဖြစ်ပါတယ်တူရကီနိုင်ငံမှာကားဘုံပေါက်ကွဲတာကြောင့်တူရကီစစ်သား73ယောက်သေဆုံးပြီးတော့55ယောက်ဒဏ်ရာရသွားခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာတွေကပပူအန်နယူဂီနီနိုင်ငံမှာတော့ပြင်ယာ 9.6 မက်ဂနီတူးရှိတဲ့ငလင်းတစ်ခုလှုပ်ခတ်သွားတာကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ထားပါတယ်ဒီလိုနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညမှနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကမြန်မာစစ်တပ်ဘက်က KIO ဌာနချုပ်ကိုဥတီပြစ်ခတ်တာကြောင့်အနားမှာရှိတဲ့ IDP ဒုက္ခသည်စခန်းကသူတွေကလည်းအသက်အန္တရာယ်ဆိုရင်နေရတယ်ဆိုတဲ့အကြောင်းကို
ကျွန်တော်ကတော့ IDP ဖြစ်ရေးစခန်းကိုတော့ပြစ်မှတ်ထားပြီးတိုက်တာပဲဒါပေမဲ့ ICD စခန်းနဲ့လည်းနေရတယ်ဆိုတော့ဘုံတန်တနတ်တန်လေးနဲ့ပြစ်တဲ့ဥစ္စာကတော့ IDP စခန်းကမှလည်းကြားရတယ်ဆိုတော့
Kitchen Nation Korean ဖွဲ့ချုပ် KBC ကဒေါက်တာဆွမ်ကအခုလိုပြောသွားတာကိုမကြခင်ပြည်စုံနားဆင်ကြမှာပါ။ဒါပြင်မြန်မာတခွင်စီစဉ်တဲ့သတင်းတော်မှတ်စုစီစဉ်စာရတွေကိုလည်းအခုညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပ
ါ။ဆီးရီးယားနိုင်ငံလက်ပိုမျိုးအရှေ့ပိုင်းကရဲသားတွေကိုဘေးလွတ်ရာကယ်ထုတ်ပေးနေတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ကြပါပြီ။တဘုံတွေထိန်းချုပ်ထားတဲ့ဖူဟော်နဲ့ကဖာယာယွာနေယွာကရဲသားတွေလွတ်ပေးဖို့ဆိုတဲ့တောင်းဆိုချက်ကြောင့်ဘေးလွတ်ရာရွှေ့ပြောင်းပေးနေတဲ့လုပ်ငန်းတွေတောက်ချာနေကရန်နာတော့တာပါဒီနေ့သဘောတူညီတဲ့တူညီချက်ထဲမှာအဲ့ယွာကရဲသားတွေကိုဘေးလွတ်ရာထွက်ခွာခွင့်ပေးဖို့အချက်လဲပေါင်းပါတယ်ဂူဒီတော့ဒီလုပ်ငန်းတွေမဆသေးပါဘူးဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းမှာပောက်ကွဲတန်တွေနဲ့တနတ်တန်တွေပြန်ကြားလာပြီးတဲ့နောက်မှာဆီးရီးယားအစိုးရကအဲ့ဒီမှာရှိနေတဲ့ရဲသားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးရေးကိစ္စကိုတောက်ချာနေကဆိုင်းငံ့ထားလိုက်တာပါတဘုံနေဘက်ကရောအစိုးရတပ်တွေဘက်ကပါခိုင်မာမှုရှိသေးတဲ့အပြစ်ခတ်ရစဲရေးကိုချိုးဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲကြပါတယ်ဘေးလွတ်ရာရွှေ့ပြောင်းပေးမဲ့ကားတွေတွားရလမ်းကြောင်းအဖြစ်သုံးနေတဲ့အမြန်နာမကြီးတစ်လျှောက်စစ်တပ်ကအတားစီတုံးတွေချနေချိန်မှာပဲတဘုံနေထိန်းချုပ်ထားတဲ့အလက်ပိုအချမ်းကလူတွေတဲဆောင်လာတဲ့ဘတ်စ်ကားတွေနဲ့ထရက်ကားတွေကိုပြန်လဲဖို့ဆီးရီးယားအစိုးရကအမိန်ပေးခဲ့ပါတယ်။ဒါဟာယာယီရဆိုင်တာဖြစ်ပါတယ်လို့အလက်ပိုငင်းငယ်လုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ကူညီနေတဲ့တူရကီကပြောပါတယ်။တဘုံတွေဟာသူတို့ပေးထားတဲ့ဂရီကိုချိုးဖောက်တဲ့အနေနဲ့လက်နက်ကြီးတွေနဲ့ဒဇာကန်တွေကိုအလက်ပိုမြို့တွေကနေခိုးထုတ်နေတယ်လို့ဆီးရီးယားအစိုးရကပြောပါတယ်။ဒါပေမဲ့လည်းဆီးရီးယားအစိုးရကအခုလိုရဆိုင်လိုက်တာဟာတဘုံတွေထိန်းချုပ်ထားတဲ့ရှီယာယွာနေယွာကရဲသားတွေကိုလုတ်ပေးအောင်သူတို့ကိုဖိအားပေးဖို့လုပ်နေတာလို့သဘုံတွေကပြောပါတယ်ခင်ဗျာ
တူရကီနိုင်ငံအလဲပိုင်းကေဆီရီမြို့ကဘတ်စကားဒဇင်းပေမှာဘုံပေါက်ခွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ဦးထက်မနည်းသေဆုံးပြီးတော့55ဦးဒဏ်ရာရသွားပြီးအများစုကတူရကီစစ်တပ်ကဖြစ်တယ်လို့စစ်ဘက်အရင်းမြစ်တွေကပြောပါတယ်ဒဏ်ရာရသူအများစုတွေက6ယောက်ကတော့ဒဏ်ရာပြင်ထားပြီးတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်ဒါအပြင်အရက်သားသေဆုံးမှုလည်းရှိနိုင်တယ်လို့အဲ့ဒီအရင်းမြစ်ကပြောပါတယ်ပေါက်ကွဲမှုကြောင့်တဝန်ချင်းပြီးသွားတဲ့စစ်သားတွေတင်လာတဲ့ဘတ်စကားလည်းပျက်စီးသွားခဲ့တာပါဒီကားဘုံပေါက်ကွဲမှုကတက္ကသိုလ်ဝင်တစ်ခုအနီးမှာဖြစ်ပွားခဲ့တာပါပေါက်ကွဲရေးပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့ကားဘေးနားကိုစစ်သားတွေတင်လာတဲ့ဘတ်စကားဖြတ်သွားတဲ့အချိန်မှာပဲကားဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်ဒီပေါက်ကွဲမှုရဲ့လက်သေးအဖြစ်ဘယ်သူမှချက်ချင်းထုတ်ပြောတာတော့မရှိသေးပါဘူးဒါပေမဲ့လည်းဒီလုပ်ရဟာပြီးခဲ့တဲ့သတင်းမှအတွင်းတရားမဝင်ကာဒစ္စတန်လုံတမပါတီ PKK တို့ရဲ့ဘုံကွဲတိုက်ခိုက်မှုနဲ့သိစင်တယ်လို့ဒုတိယဝန်ကြီးချုပ်ဗစီခနက်ကပြောပါရယ်ပြီးခဲ့တဲ့သတင်းမှတ်အတွင်းမြို့တော်အစ္စတန်ဘူကဘောလုံးကွင်းတစ်ခုမှာ PKK တို့ကဘုံနှလုံးဆင့်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ44ဦးသေဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့တာဖြစ်ပါရယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒဟာပြည်နယ်မှာတနတ်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီး5ယောက်ပါဝင်အစိုးရဝန်ထမ်း6ယောက်သေဆုံးသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါရယ်ကန်ဒဟာလေစိတ်ကအမျိုးသမီးလုံခြုံရေးဝန်ထမ်းတွေကိုအလုတ်ကိုပို့ဆောင်ပေးနေတဲ့ကားကိုအမီမတိတနတ်သမားတွေကစနေနေ့မနေ့အစောပိုင်းကချောင်းမြောင်းပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာအဲ့ဒီကားကိုမောင်းတဲ့ယင်မောင်းအမျိုးသားလည်းတိဆုံသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။အခုတိုက်ခိုက်မှုဟာအာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအပေါ်တိုက်ခိုက်တာတွေကနောက်ဆုံးတိုက်ခိုက်ဒါလည်းဖြစ်ပါလေတာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆို့ထားပါတယ် ကုလသမဂ္ဂရဲ့အာဖဂန်နစ္စတန်နိုင်ငံအကူအညီပေးရေးမစ်ရှင်အဖွဲ့ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအာဖဂန်နိုင်ငံကအမျိုးသမီးတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာတွေအလုံးကိုတာဝန်ခံဖို့တောင်းဆိုလိုက်ပါတယ်။တာလီဘန်တပုန်းတွေဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအမြဲလိုလိုပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်လို့ရှိပြီးတော့မကြသေးခင်ကတော့သူတို့ဟာအာဖဂန်တောင်ပိုင်းကိုအဓိကထားပြီးတော့ပြည်နယ်တွေအတော်များများမှာတိုက်ခိုက်တာတွေကိုတိုးချဲ့လှုပ်ဆောင်လာနေပါတယ်ခင်ဗျာ။
Democratic Party ကိုကွန်ပျူတာအင်တာနက်ဖောက်ထွင်းမှုတွေလုပ်နေတယ်ဆိုရဲဆွဆွဲမှုနဲ့ပတ်သက်ပြီးတော့ September လတုန်းကရုရှားသမ္မတ Vladimir Putin နဲ့သူပြောဆိုခဲ့တဲ့အကြောင်းနဲ့အဲ့ဒီနောက်ပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်လုပ်တာမတွေ့တော့ဘူးလို့ American သမ္မတ Barack Obama ကအင်ပီရောမှာနှစ်ဆင်ပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးတောက်ကြနေမှာပြောပါရယ်သမ္မတရွေးကောက်ပွဲတွေလုပ်မဲ့အချိန်ရောက်နေတာကြောင့်ဒီလိုဖောက်ထွင်းခံရတာနဲ့ပတ်သက်ပြီးတက်ရောက်မှုဘလောက်ရှိမယ်ဆိုတာကိုဘလို့ကောက်ချက်မျိုးမှမချဖို့သူ့အစိုးရအဖွဲ့အစည်းနဲ့ခက်ခက်ခဲခဲလှုပ်ခဲရတယ်လို့ Obama ကပြောပါရယ်အခုလိုအင်တာနက်ကနေဖောက်ထွင်းခိုးယူမှုကြောင့် Democratic Party ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်မြိုင်ခဲ့သူ Hillary Clinton အရေးရှုံးနေရတယ်လို့ယူဆပါသလားဆိုတဲ့မိခွန်းကိုတော့သူကတိုက်ရိုက်မဖြေကြားခဲ့ပါဘူးဒီကိစ္စအတွက်ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါစေလို့ရာပြောကြားခဲ့တာပါဒီကိစ္စကိုလည်းဖြေရှင်းကင်တွယ်တဲ့နီလာနဲ့လုတ်ကင်ခဲ့ပါတယ်လို့ Obama ကသူ့အဆိုရအဖွဲ့အတွက်ကာကွယ်ပြောဆိုသွားပါတယ် Hillary Clinton ကလည်း Russia ရောဘက်ကသူ့အပေါ်ပုတ်ကိုရေးမကျေနပ်မှုတသက်နဲ့သမ္မတရွေးကောက်ပွဲမှာကြားဝင်ဆွတ်ဖက်ခြင်းနဲ့ဆန္ဒနဲ့လုတ်ကင်ခဲ့လို့သူရှုံးနေခဲ့ရတာဖြစ်တယ်လို့ပြစ်တင်ပြောဆိုပါတယ်နိုဝင်ဘာလရွေးကောက်ပွဲပြီးကြတဲ့ကလူမြင်ကွင်းတိတ်မထွက်တဲ့ဟီလာရီကဂျာရာဘရီနီညနယူးယောက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲအလူရှင်တွေနဲ့တွေ့ဆုံပွဲအတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ IS စစ်သွေးကြွတွေကိုအမြန်ဆုံးခြေမုံပစ်ဖို့မဲဆွယ်ဘွဲကာလာတွေမှာပြီးခဲ့တဲ့ကတိကိုထပ်တလဲလဲပြောခဲ့ပြီးမြေအောင်မြင်မှုရအောင်ဘလို့အကောင့်ထဲဖော်မလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုတော့ Florida ဖြစ်နေ Orlando မြို့ကလူတို့စုဝေးပွဲမှာပြောမသွားခဲ့ပါဘူးသမ္မတရွေးကောက်ပွဲမှာထောက်ခံသူတွေကိုကျေးဇူးတင်ကြောင်းနိုင်ငံအနှံ့လဲလဲပြောဆိုနေတဲ့အစီအစဉ်ဖြစ်နေတောက်ကြနေနောက်ပိုင်းကမိန်ကွန်းပြောရမှာတမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်နေနိုင်ငံရဲ့စစ်အင်အားကိုတိစောက်မဲ့အကြောင်းပြောကြားခဲ့ပါတယ်အမေရိကန်အစိုးရရဲ့လက်ရှိနိုင်ငံသားရေးမူဝါဒကိုလည်းသူကဝေဖန်ဖြစ်တင်သွားခဲ့ပါတယ်။တခါမှကြားတော်မကြားဘူးတဲ့တိုင်းပြည်တွေနဲ့ပြဿနာတွေတစ်ခုပြီးတစ်ခုကိုအစဉ်ကျင်မဲ့ပါဝင်ပတ်သက်နေတာဟာအချိန်တော်တော်ကြာနေပြီလို့လည်းသူကပြောဆိုခဲ့ပါတယ်။မိုင်မဲတဲ့ဒီလောရက်တွေကိုရဲရတော့မယ်လို့လည်းသူကပြောဆိုပါတယ်။ Orlando မြို့ကလူမှုစုဝေးပွဲမှာရွေးကောက်ပွဲမှာမဖြစ်မနေနိုင်ရဖို့လိုအပ်တဲ့ပြည်နယ်မှာအောင်ပွဲခံအထိမ့်မှတ်ဖြစ် Trump ကိုဂုဏ်ပြုတဲ့သဘောလဲပါပါတယ်စီးပွားရေးလုပ်ငန်းရှင်အဖြစ်ကနေ Republican Party ရဲ့သမ္မတဖြစ်လာတော့မဲ့ Trump ဟာ Florida ပြည်နယ်မှာပိုင်ဆိုင်မှုတွေအများပြားရှိသလိုသူ့ရဲ့ဒုတိယအိမ်ဖြစ်လဲသူကရည်ညွှန်းပြောဆိုလို့ရှိပါတယ် Florida ပြည်နယ်ကမိန်ကောမှာတော့ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်သူတွေကိစ္စသမ္မတ Obama ရဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုဖျက်သိမ်းရေးကုံသွေးသဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းဖို့နဲ့ပြည်တွင်းမှာစီးပွားရေးပြန်လည်အားကောင်းလာစေရေးကိစ္စတွေကိုပြောကြားသွားခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကိုပေးနေတဲ့အမေရိကန်တို့ရဲ့အထက်ကစီးရီအကူအညီတွေကိုရန်နာလိုက်မယ်ဆိုရင်ဖိလစ်ပိုင်မှာအမေရိကန်တပ်သားတွေခြားတာခွင့်တဘောသူညီမှုကိုဖျက်ပစ်မယ်ဆိုပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစနေနေ့မှာချိန်ချောက်ပြောဆိုလိုက်ပါတယ်အမေရိကန်အစိုးရရဲ့အထက်ကအကူအညီပေးရေးအေဂျင်စီ The Millennium Challenge Corporation ဘက်ကအကူအညီတွေကိုတကယ်ရပ်ဆိုင်လိုက်တာတော့မဟုတ်ပါဘူးဒါပေမဲ့လည်းဖိလစ်ပိုင်နိုင်ငံရဲ့တရားဥပဒေစိုးမိုးမှုနဲ့အရတားတွေရဲ့လွတ်လပ်ခွင့်နဲ့ပတ်သက်ပြီးနောက်ထပ်ပြန်လည်သုံးသပ်တဲ့အနေနဲ့ဒီအကူအညီတွေကိုရှေ့ဆက်ပေးမလားဆိုတာအေဂျင်စီကမဲပေးကြဖို့ဖြစ်ပါတယ်မွေစေရောင်းဝယ်သူတွေနဲ့ရာဇဝတ်သားတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းပစ်မယ်ဆိုတဲ့ကတိစကားနဲ့ဒီနှစ်အစောပိုင်းသမ္မတရွေးကောက်ပွဲမှာမစ္စတာဒူတာတွေအနိုင်ရခဲ့တာပါဂျွန်လကောင်ပိုင်းမှာသူတောက်စတင်တာဝန်ယူချိန်ကစလို့ဖိလစ်ပိုင်ရဲနဲ့လုံခြုံရေးတပ်ဖွဲ့ကမွေစေ30သူတွေနဲ့ရောင်းဝယ်သူပေါင်း3600ကျော်ကိုတတ်ဖြတ်ခဲ့ပါတယ်အမေရိကန်ရဲ့ကူညီထောက်ပံ့ငွေမရှိဘဲဖိလစ်ပိုင်နိုင်ငံရှင်းနိုင်ပါတယ်ဒါပေမဲ့ခမားတို့ရဲ့တပ်သားတွေဒီမြေကထွက်ခွာသွားဖို့လဲပြင်ဆင်ထားပါနိုင်ငံခြားတပ်တွေအပြန်လန်းချထားရတဲ့သဘောတူညီချက်ကိုလဲရုတ်သိမ်းဖို့ပြင်ဆင်ထားပါဆိုပြီးတော့မစ္စတာဒူတာတေးကပြောပါတယ်ပိုင်နဲ့အငင်းပွားကြဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲကအရေးမှာတရုတ်နဲ့ဖိလစ်ပိုင်တို့ရဲ့တိုင်ကြားချက်မှာလဲနိုင်ငံတကာအနုညာတတရားခုံရုံးကဖိလစ်ပိုင်ကိုအနိုင်ပေးထားတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ရင်းလက်နက်တပ်ဆင်ထားပေမဲ့တရုတ်တို့အပေါ်ကန့်သတ်ချက်တွေမထားချင်တာကြောင့်ဒီကိစ္စကိုဘေးဘယ်ထားမယ်လို့ဒူတာတေးကပြောပါရယ်နိုင်ငံခြားဆက်ဆံရေးတင်းမာမှုတွေဖြစ်လာစေမဲ့လိုရက်တွေဆက်ဖြစ်မလာဖို့ မလိုလားဘူးလို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးရာစေဂျူနီယာကပြောပါရယ်
။တောင်တရုတ်ပင်လယ်တွင်နိုင်ငံတကာပိုင်နက်ထဲမှာတရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့အမေရိကန်ရေတပ်ရဲ့ရေငုပ် drone ယာဉ်ကိစ္စနဲ့ပတ်သက်ပြီးတော့မမကန်ကန်ကင်တွေဆောင်ရွက်နိုင်ဖို့အတွက်အမေရိကန်ဘက်ကတာဝန်ရှိသူတွေနဲ့ပြောဆိုဆက်ဆံတာတွေလုပ်နေတယ်လို့တရုတ်နိုင်ငံကစနေနေ့မှာပြောကြားလိုက်ပါတယ်ဒီကိစ္စကိုဘယ်တော့ဖြေရှင်းလို့ပြီးမလဲဆိုတာကိုတော့တရုတ်ဘက်ကပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူးအမေရိကန်ရေတပ်ရဲ့လူမပါတဲ့အဲ့ဒီရင်ငုပ် drone ယာဉ်ကိုချက်ချင်းလွှဲပြောင်းပြီးတရုတ်နိုင်ငံအနေနဲ့နောက်ထပ်အလားတူဖြစ်ရမျိုးတွေထပ်မဖြစ်အောင်လုပ်ဖို့လဲတန်တမာလမ်းကြောင်းတွေတုံးပြီးတော့တောင်းဆိုခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်အဲ့ဒီရင်ငုပ် drone ယာဉ်မှာလူမပါသည့်တိုင်အောင်ဒါဟာအမေရိကန်ကပိုင်တဲ့ယာဉ်ဖြစ်တယ်လို့ပြောပါတယ်အခုလောက်ရဟာနိုင်ငံကဥပဒေနဲ့မညီဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရေဒပ်ပုံမှု Jeff Davis ကပြောဆိုခဲ့ပြီးတရုတ်စစ်တပ်ရဲ့လုပ်ရဟာကျင့်ဝတ်သိက္ခာနဲ့မညီညွတ်ဘူးလို့သူကပြောပါတယ်ခင်ဗျာ
Pacific တမုတ်တရားထဲကပပူအနျူဂီနီနဲ့ New Island ဒေသမှာပြင်းအားခွန်သမားကိုအဆင်ရှိတဲ့အင်္ဂလိပ်တို့စနေနေ့ကလှုပ်ခတ်သွားခဲ့ပါတယ်မြောက်83ကီလိုမီတာအကွာမှာလှုပ်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ် Pacific Tsunami သတိပေးဆောင်ရေးဌာနကတော့ငလင်းလှုပ်သွားတဲ့နေရာနာက Pacific တမုတ်တရားဒေသတစ်ဝိုက်မှာ Tsunami အနည်းဖြစ်ပေါ်နိုင်တယ်လို့သတိပေးချက်ထုတ်ပြန်ပါတယ်ဒါပေမဲ့လည်း Hawaii ကျွန်းနဲ့တခြားဝေးလံတဲ့နေရာတွေမှာတော့ Tsunami အနည်းမရှိနိုင်ဘူးလို့အဲ့ဒီဌာနကပြောပါတယ်ငလင်းကြောင့်ဘလောက်ထိဖြစ်စီတွေဖြစ်ပေါ်တဲ့တိကျတဲ့အသေးဆုံးမှုတွေရှိတယ်ဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။တင်ကလင်းကမြေအောက်အတော့ကိုနေတဲ့နေရာမှာအဘိုးပြုလုတ်ခတ်သွားတာဆိုပေမဲ့အနည်းရှိနိုင်တယ်လို့ပြောပါရယ်
။အင်္ဂလန်ပရီးမီယားလိဂ်ဘောလုံးပွဲတွေကိုတင်ကလင်းကစားခဲ့တာမှာရှယ်စီအသင်းကအနိုင်ရပြီးတော့မပေးစရာမှာဆက်လက်ဦးဆောင်နေပါတယ်ရှယ်စီနဲ့ Crystal Palace တို့ကစားကြတာမှာရှယ်စီကတကူကူမရှိနဲ့နိုင်သွားတာဖြစ်ပြီးတော့ရှယ်စီအတွက်ဂိုးကိုတော့ Spain တိုက်စင်မှု Diego Costa က43မိနစ်မှာသင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနေနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ခုရင်ဆုံးတော့ကချင်စစ်ပွဲနောက်ဆုံးရအခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တွင်မှာကချင်လူမျိုးရေးအဖွဲ့ KIO ရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်နေပါတယ် KIO ဌာနချုပ်ရှိရာလိုင်စာအနီးတစ်ဝိုက်မှာလေးချောင်းတိုက်ခိုက်မှုတွေနဲ့အတူထိုးစစ်ဆင်နေရကြောင်းတိုက်ပွဲတွေပိုပြင်းထန်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ပြည်စုံကဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါမယ်
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းကကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာနဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုအဓိကပြတ်မှတ်ထားပြီးတော့မြမစစ်တပ်ဘက်ကမနေ့တောက်ကြနေ့မနေ့ကနေစလို့လေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါအဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ကချင်တပ်စခန်းတချို့ဆုတ်ခွာပေးခဲ့ရပြီးအကြအဆုံးတွေရှိခဲ့တယ်လို့ကချင်စစ်ရေးကိုလေ့လာသုံးသပ်နေတဲ့ကချင်သတင်းစင်အယ်ဒီတာကိုနော်ရင်းကပြောပါတယ
်မနေ့ကဆိုလို့ရှိရင်ဒီလက်နက်ကြီးကလက်နက်ကြီးကြီးကတော့အလုံးပေါင်းထောင်ကျော်ပစ်ခတ်တယ်အရင်နောက်ပိုင်းကလည်းကြက်တိုက်လေရင်ဒီနေ့လည်းအကြီးကြီးပြင်းပြင်းထန်ထန်တိုက်ခိုက်ပြီးမှသူတို့ကတော့မနေ့ရဆိုလို့ရှိရင်ကြည့်ရက်ကလည်းအကြဆုံးဒီလည်းရှိခဲ့တယ်ဆိုတော့သူတို့ညနေပိုင်း3နာရီကျော်ကျော်မှာအဲ့ဒီကီးတောင်စခန်းကနေပြီးမှကြည့်ရက်ကတော့ဆုံးလိုက်တာဖြစ်တယ
်ဒီကနေ့စနေနေ့မနေ့မှလည်းကချင်ပြည်နယ်လိုင်စာဌာနချုပ်ဘက်မှာတိုက်ပွဲတွေဆက်ပြင်းထန်နေစေအနေအထားအခုလိုသူကပြောပြပါတယ
်ခုဒီနေ့မှဆိုလို့ရှိရင်လည်းတကယ်ပြင်းပြင်းထန်ထန်သူစစ်ကိုဒီမှာစစ်တပ်ကဒီကီးတောင်နဲ့တပတ်ချောင်းရဲ့တစ်ဖက်မှာရှိတဲ့ဒီလိုက်ဖောင်းဒီကရဲ့စိုင်းတုံးစခန်းတကူအပြင်းထန်တိုက်ခိုက်နေတယ်ဆိုတဲ့ဟာကိုကျွန်တော်သိရပါတယ်အဲတစ်ဖက်မှာလည်းဒီရင်လိုက်စားကရဲ့ပူတာနောက်ချက်လိုက်စားတော့ဝန်ကျင်မှာလည်းသူတို့လက်နက်ကြီးနဲ့ဒီလိုက်စားတော့ဝန်ကျင်ကိုပစ်ခတ်မှုတွေကတော့လုပ်နေ
ကချင်လူမျိုးရေးတပ်စခန်းရဲ့တပ်စခန်းတစ်ခုဖြစ်တဲ့ဂီထုံတပ်စခန်းအပြင် KIA တပ်မဟာတပ်တွေစခန်းချရာတောင်ကုန်းတွေကိုထိုးစစ်ဆင်နေဆဲမှာပဲမြမစစ်တပ်ဘက်ကစစ်အင်အားတွေထပ်တိုးချဲ့ချလာနေတဲ့အတွက်ရှေ့ဆက်ပြီးလဲကချင်လူမျိုးရေးတပ်စခန်းတွေကိုပြင်းပြင်းထန်ထန်ဆက်ထိုးစစ်ဆင်နိုင်တဲ့အလားအလာရှိတယ်လို့လဲကိုနော်ရင်းကအခုလိုရှင်းပြပါတယ
်ဒီလေဆာပတ်ဝန်ကြီးမှာကြတော့ကေအိုဘက်ကပြည်သူလူထုတွေတစ်ခါတည်းနေလဲအများကြီးရှိပါတယ်တော့တစ်ခါတည်းတွေကလည်းထောင်ပေါင်းများစွာရှိတဲ့နေရာဖြစ်တဲ့အဲဒီတရုတ်နယ်စပ်လေဆာပတ်ဝန်ကြီးတောက်လျှောက်ပေါ့အဲလူထုတွေကိုအဲ့လိုမျိုးလက်လက်ဆွေးရတက်ကလည်းနေကြီးနေတစ်ခါတည်းနေရာကနေဒီမှာအရှောင်ဖို့တည်းရောအဓိကဖို့တည်းရောခုအဲ့လိုမျိုးတတိပေးတဲ့အချိန်မှာဖြစ်တဲ့ခင်ပါလာနဲ့ရောပုတ်ပြတ်နေတော့ကျွန်တော်တွေ့ရပါတယ်အခုဒီမန်ဝင်းမဝင်းကြီးတက်မှာဆိုလို့ရှိရင်လည်းဒုက္ခတွေဒီကိုတကယ်တော့အစိုးရထင်းချုံဒေတာမှရှိတဲ့ဒုက္ခတွေ9000ကျော်လောက်ရှိတယ်သူတို့ကလည်းဒီရစ်ခါတွေလည်းအစိုးရစစ်တပ်တွေကလမ်းကြောင်းအားလုံးမှာတက်လို့ပစ်ဆိုပြီးမှရစ်ခါတွေလုံးဝသူတို့ကိုတက်ဆရာကိုကြီးတွေလည်းမဝင်အောင်သူတို့ကအဲ့လိုမျိုးပစ်ဆိုတာလည်းအရန်ကြပါပဲ ဆိုရင်မူဒီကတော့ပူပြီးမှရှိလာနေတာပေါ့
အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်အနီး KIO ထင်းချုပ်နယ်မြေထဲမှာမြမစစ်တပ်ဘက်ကအပြင်အထံထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်လိုင်ဇာအနီးတဝိုက်ကကချင်လူမျိုးရေးတပ်ထင်းချုပ်နယ်မြေထဲက IDP တပ်ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တွေနဲ့လိုင်ဇာအနီးတဝိုက်ကဒေသခံကချင်ပြည်သူတွေဟာလေကြောင်းတိုက်ခိုက်မှုတွေကိုမြင်တွေ့နေရတဲ့အပြင်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေကြောင့်သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ကချင်နှစ်ချင်းခရီးအဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာဆမ်ဆွန်ကလည်းပြောပါတယ
်ချင်းကတော့အဲ့မှာလည်းအတင်းခံရတဲ့ဟိုသူစစ်တင်နေတယ်အဲ့ဒါလည်းအဲ့ဒီဟိုဂီတော်ပို့စိုးနဲ့အတူတူပဲအဲ့မှာလိုက်ဖုန်းဆိုရဲအဲ့ဒီစခန်းနဲ့မွေးတဲ့နေရာမှာမကရံဆိုရဲ IDD စခန်းရှိတယ်အဲ့ဒီအတက်တော့ဆိုရင်ဆရာတော့ရှိတယ်ဟိုမကရံ IDD စခန်းကအဲ့ဒီလိုက်ဖုန်းနဲ့တိတ်မွေးတဲ့စခန်းတောင်ကျော်လုံးမှာပဲရှိတဲ့နေရာရှိတယ်အဲ့ဒါကြောင့်တော့အဲ့ဒီတက်တော့ဆိုရရတယ်သူတို့ကတော့အဲ့ဒီဟို KIA စခန်းကိုတော့ပြတ်မှတ်ထားပြီးတိုက်တာပဲဒါမဲ့ဒီ IDD စခန်းနဲ့နေရတယ်ဆိုတော့ဟိုဘုံတန်တနက်တန်လေးနဲ့ပြတဲ့ဥစ္စာကြီးကတော့အဲ့ဒီ IDD စခန်းထဲမှာလည်းကြားတယ်ဆိုတော့တို့အားလုံးကဆိုရစီလာတော့ဒီ IDD အဲ့ဒီမှာရှိတဲ့ကျွန်တော်တို့လူစုတွေအတွက်တော့တခြားကျူးတော့မရှိတော့ဘူးအဲ့လိုနဲ့ဆိုတော့တရုတ်ပြည်ဘက်ကလည်းလက်ခံမှာမဟုတ်ဘူ
းပြီးခဲ့တဲ့လပိုင်းတွေကနေစလို့ရှမ်းမြောက်ပိုင်းမှာကချင်တပ်ဖွဲ့ KIA အပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမြန်မာစစ်တပ်စခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်လိုက်ခြင်းကနေစလို့တိုက်ပွဲတွေတင်းမာလာချိန်မှာပဲကချင်ပြည်နယ်ဘက်ကကချင်လူမျိုးရေးဌာနချုပ် KIO ရဲ့လိုင်ဇာဌာနချုပ်နဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုပိတ်မထားပြီးမြန်မာအစိုးရတပ်ဖက်ကလေကြောင်းနဲ့ပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်အခုလိုမျိုးကချင်ပြည်နယ်ရင်းဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမြမအစိုးရစစ်တပ်ဘက်ကတော့တရားဝင်သတင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးရှင်
။မဆုမွန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့မြမတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်။ဒုတိယကမ္ဘာစစ်အတွင်းမှာမြမနဲ့ထိုင်းနိုင်ငံကြားမှာတိစောက်ခဲ့တဲ့သင်းမင်းတမန်မီယထာလန်ဟာနှစ်ပေါင်းများစွာကြာပြီမဲ့လည်းမမိနိုင်တဲ့ဒီယထာလန်ဖောက်လုပ်ခဲ့စဉ်တော့ကလူပေါင်းများစွာအသက်ဆုံးရှုံးခဲ့ကြတာကဲကြတာကြောင့်ကဘာကျော်တဲ့ဖြစ်ရဆိုတခုလည်းဖြစ်ပါတယ်ဒီလိုမျိုးသမိုင်းဖြစ်ရကိုနောင်လာနောင်သားတွေတီးဖို့ရည်ရွယ်ပြီးတော့ဒီမိထားလန့်အစားပြုခဲ့တဲ့မွန်ပြည်နယ်တန်ပြူစီရဲမှာပြတဲ့တခုလည်းဖွင့်လှစ်ထားတဲ့အကြောင်းကို VOA မြန်မာပိုင်းတင်ဆက်တော်ကိုထောင်အောင်ကတင်ဆက်ထားပါတယ်ရှင်
မနက်ကအောက်ပိုင်းမွန်ပြည်နယ်တန်ဖြူစည်မြို့နယ်မှာမြန်မာတိုင်းရင်းသားတွေရဲ့အသက်သွေးချွေးတွေကိုရှင်ပြီးဆောက်လုပ်ထားတဲ့မြေထားလမ်းအိုလမ်းပြတ်တစ်ခုရှိတယ်ဆိုတာဒီခေတ်လူငယ်လူရွယ်တွေကမှသိရှိမှုအင်မတန်အားနည်းလာပါတယ်။ဒီမြေထားလမ်းကိုလွန်ခဲ့တဲ့နှစ်ပေါင်း80နီးပါးလောက်ကမြန်မာတို့ဖက်စစ်ဂျပန်တို့အောက်ရောက်ခဲ့စဉ်အတွင်းမြန်မာနိုင်ငံတန်ဖြူစည်မြို့နယ်ကနေပြီးတော့ထန်းနိုင်ငံဗန်ပေါင်မြို့အထိဆောက်လုပ်ထားတာပါ။လူပေါင်းသိန်းနဲ့ချီအသက်ဆုံးရှုံးခဲ့ရတာကြောင့်ဒီမြေထားလမ်းကိုသေမင်းတမန်မြေထားလမ်းရဲ့လို့နာမည်တွင်ပြီးမြေထားလမ်းဆောက်လုပ်ပြီးမကြခင်မှာပဲစစ်ကြောင်ပျက်စီးခဲ့ရတာကြောင့်ခက်ကြကြတော့အသုံးပြုပြမရခဲ့ပါဘူး။ဒါပေမဲ့လို့လူပေါင်းများစွာအသက်နဲ့ရင်ပြီးဆောက်လုပ်ထားတဲ့ဒီမြေထားလမ်းဟာမြမသမိုင်းမှာသမကကပသမိုင်းမှာပါယခုရက်ထိရှင်သန်ရပ်တည်နေတဲ့ဖြစ်ရဆိုမှတ်တမ်းတစ်ခုလည်းဖြစ်ပါတယ်။ဒီလိုမျိုးကြမ်းတမ်းခက်ထန်တဲ့ဖြစ်ရမျိုးတွေအတိတ်သမိုင်းစာမျက်နှာမှာရှိခဲ့တာကိုမမေ့စေဖို့နဲ့ဒီမြေထားလမ်းအကြောင်းကိုနောက်လာနောက်သားတွေသိရှိစေဖို့ရည်ရပြီးဒီမြေထားလမ်းအစပြုခဲ့တဲ့တန်ဖြူစရမျိုးမှာတေမင်းတမန်မြေထားလမ်းပြတိုက်ကိုဒီနေ့အစောပိုင်းအတွင်းမှာဖွင့်လှစ်ထားပါတယ်
။ပြတိုက်ကပြီးခဲ့တဲ့ဇန်နဝါရီ4ရက်နေ့ဘလူးလိုက်ရင်းနေရဆက်ပြီးတော့ဖွေတယ်။ရည်ရွယ်ချက်ကတော့ဒီပြပြတဲ့ရဲ့တမန်ကြောင်းနောင်လာနောက်သားလေးလက်တိပါရအောင်ဆိုပြီးတော့မတိသေးတဲ့လူတွေလက်တိပါရအောင်ဆိုပြီးရည်ရွယ်ချက်နဲ့ပါ။ဟုတ
်ကဲ့
။ပြီးတော့ဒီတမန်ကလည်းကဘာကတိတဲ့တမန်ကြောင်းဖြစ်နေတော့
တင်မင်းတမန်မြေထားလန်ကို1942ခုနှစ်အောက်တိုဘာလ1ရက်နေ့ကစတင်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီကာလတုန်းကဒုတိယကမ္ဘာစစ်ကြီးဖြစ်ပွားနေသလိုအရှတလောမှာဂျပန်တို့အင်အားကြီးနေတဲ့အချိန်လည်းဖြစ်တာပါစစ်ကြီးအတွင်းဂျပန်တို့အောင်နိုင်ရေးအတွက်လက်နက်ခဲယံတွေကိုအမြန်ဆုံးတည်ယူပို့ဆောင်နိုင်ရေးအပါအဝင်မြန်မာအရှမဟာမိတ်ချစ်ကြည်ရေးနဲ့ဒီတရားပြည်ရင်စစ်ကြောင့်ဆင်းရဲကြက်တဲ့နေကြတဲ့မြန်မာလူမျိုးတွေချမ်းသာလာစေရေးလို့ရည်ရွယ်ပြီးတင်မင်းတမန်မြေထားလန်ကိုဖောက်လုပ်ခဲ့ကြတာလည်းဖြစ်ပါတယ်ဒီမီထားလန်ဟာစုစုပေါင်း258မိုင်ရှည်လျရာဖြစ်ပြီးမြန်မာပြည်ဘက်အချက်မှာတော့69မိုင်တိဆောက်ခဲ့ပြီးထိုင်းနိုင်ငံဘက်အချက်မှာ189မိုင်ဖောက်လုပ်ခဲ့ပါတယ်။နှစ်ဖက်ဖောက်လုပ်လာတဲ့မီထားလန်ဟာနှစ်နိုင်ငံနယ်စပ်ဖြစ်တဲ့ဖျားသုံးစုတောင်ချာမှာချိတ်ဆက်ရမှာလည်းဖြစ်ပါတယ်။ ဒီမီထားလန်းကိုမြန်မာနဲ့အာဆီယံနိုင်ငံတွေကချစ်တဲ့သားတွေနဲ့ဩစတြေးလျ Dutch ဗြိတိန်နဲ့ American စတဲ့နိုင်ငံတွေကစစ်တုံ့ပန်းတွေရဲ့အားနဲ့ဆက်သွယ်ဖောက်လုပ်ခဲ့တာဖြစ်ပါတယ်ဒီမီထားလန်းစတင်ချိန်မှာပဲရာသီဥတုကျဉ်းတနာကြောင့်ငှက်ဖျားယောဂါဝင်းယောဂါအပါဝင်အစာရေစာငှက်မှုခေါင်းပါမှုတွေနဲ့ဂျပန်တို့ရဲ့အတင်းအဓမ္မနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်မြန်မာတိုင်းရင်းသားတွေနဲ့စစ်တုံ့ပန်းတွေစုစုပေါင်းတသိန်းကျော်အသက်ဆုံးရှုံးခဲ့ပါတယ်ဒါကြောင့်လဲစီလီဖာရုံတရုံအထက်အသက်တချောင်းတည်ခဲ့ရတယ်လို့ရှေးလူကြီးတွေကဝန်းနေပူဆွေးစာတသက်သက်ပြောကြားခဲ့တယ်လို့တည်ခြင်းရင်စိတ်မဆားနဲ့တံပြူစရက်ကိုသွားဆိုပြီးတော့လဲပြောရိုးလေးလဲရှိခဲ့တာပါဒီလိုမျိုးကြည်ကွဲပဲဖြစ်ရတဲ့ကိုအောက်မေတက်တာစီဖို့နဲ့ကဘာကစိတ်ဝင်စားတဲ့ဒီမီးထားလန်းနဲ့ပတ်သက်လို့အိန်းနီချန်ထန်းနိုင်ငံဘက်ချင်မာတော့တင်မင်းတမန်မီးထားလန်းပြတဲ့ကိုဖွင့်လှစ်ခဲ့တာကြာပြီဖြစ်တယ်လို့ခီးသွွားဧည့်သည်တွေကိုဆယ်စုနှစ်ပေါင်းများစွာဆွဲဆောင်နိုင်ခဲ့ပါတယ်တံမြူစီယံမြို့ကတင်မင်းတမန်ပြတိုင်မှာတော့အဆင်အပြေအနည်းငယ်ပဲရှိသလိုကြီးသွားဧည့်သည်တွေလည်းအများပြားလာရောက်လေ့လာတာသိမတွေ့ရပါဘူး။ဒါပေမဲ့လို့မကြာခင်မှာဒီမီထန်လန်ဆောက်လုပ်တုံးကလို့ချူးတက်သားတွေရဲ့နေရာစစ်တုံ့ပန်းတွေရဲ့အဆောင်စသည်ဖြင့်ပြင်ဆင်မွမ်းမံသွားဖို့ရှိတယ်လို့ပြတိုင်မန်နေဂျာဦးခမောင်ဝင်းကပြောပါတယ်
။အာလူလို့စရုံနေသေးတာပေါ့လေ။အလူတိတာလည်းနေသေးတယ်အဲ့ဒါကြောင့်မလို့ပါ။နော်မဟုတ်သဖြည်းဖြည်းနဲ့သူများလာအောင်ပါပဲ။ပြီးတော့ကျွန်တော်တို့လည်းဒီမှာဟို create ကြီးပြန်လုပ်ဖို့ဒီနေ့ရှိပါတယ်
ဒီပြရိုက်ကိုတပတ်အတွင်းပြင်းပြခီးသွားဧည့်သည်300နီးပါးလောက်လာရောက်လက်ပတ်တယ်လို့ပြရိုက်တာဝန်ရှိသူကပြောပါတယ်ထိုင်းနိုင်ငံကချနာပူရီမှာတင်မင်းတမန်ပြရိုက်ကိုတောက်ရောက်လက်ပတ်ဖူးချပြီးစိတ်ဝင်စားလို့မြန်မာပြည်တွင်းကဒီပြရိုက်ကိုလာရောက်လက်ပတ်ကြတဲ့ခီးသွားဧည့်သည်တို့ကလည
်းဟိုစိတ်ဝင်စားတာတော့ဟိုဘက်ကချနာပူရီမှာတွေ့တဲ့ရထားလမ်းနဲ့ဒီကရထားလမ်းတစ်ဆက်တည်းပေါ့အဲ့လိုမျိုးသိထားတော့ဟိုဘက်မှာတော့သေချာတော့လောက်လာတယ်လို့လည်းအဲ့ဆက်တဲ့ဆိုတာစိတ်ဝင်စားလို့မြင်ကြည့်တာ
ဟုတ်ကဲ့အဲ့ဟိုယထားလမ်းဖောက်ခဲ့တဲ့တမိုင်းကြောင်းပေါ့နော်အဲ့လေတစ်ချက်သိရတယ်ပေါ့ဟိုဘက်မှာလည်းသိတော့သိရတယ်အရင်တစ်ခေါက်ကမနစ်ကပေါ့နော်ဟိုဘက်ကိုဟာ training တွားရင်းနဲ့အဲ့ဟိုရောက်ဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ဒီဘက်မှာလည်းရှိတယ်ပေါ့သူတို့ပြောတာတံပြူရက်ကိုဆက်ထားတယ်တဲ့အဲ့ဒီဘက်ကိုလည်းမရောက်ဘူးလေကိုကအဲ့နဲ့အားလည်းရတော့ဒီဘက်ကိုဝေကြည့်ဖြစ်တာပေါ့ဟုတ်အဲ့တမိုင်းကြောင်းတော့သိတာရတယ
်ဒီပြရိုက်မှာတင်မင်းတမန်ယထာလန်အကြောင်းပုံဖော်ရေးဆွဲထားတဲ့ 3D ပကြီးကားတစ်ချက်ရဲ့တမိုင်းအချက်လက်တချို့နဲ့မှတ်တမ်းတပုံတွေနဲ့ဗီဒီယိုတွေကိုပြသထားတာပါဒါ့အပြင်ဂျပန်ခေတ်ကအသုံးပြုခဲ့တဲ့မီတာစကောင်းကြီးနဲ့တင်မင်းတမန်ယထာလန်ကတန်လန်းတွေကိုလည်းတွေ့ရပါတယ်ခီးသားအသေးတွေကတော့ဒီပြရိုက်ကိုဒီထက်ဆုံဆုံလေးလေးဖြစ်ဖို့အကြံပြုကြပါတယ
် Something happened during the Second World War
ဒီမီထားလန်းကိုဒုတိယကမ္ဘာစစ်အတွင်းကဆောက်လုပ်ခဲ့တာဖြစ်တာကြောင့်အဲ့ဒီချိန်တုန်းကဘာတွေဖြစ်ခဲ့တယ်လဲဆိုတာကစိတ်ဝင်စားဖို့ကောင်းပါလေပြီးတော့ယထာလန်ဖောက်လို့စင်အတွင်းမှာလည်းလူတွေအသက်ပေါင်းများစွာဆုံးရှုံးခဲ့တာကလည်းအရေးကြီးတာပါဒီပြတိုင်းမှာပြသထားတဲ့ဓပုတ်မှတ်တမ်းတွေအပါအဝင်အချက်လက်တွေကစိတ်ဝင်စားဖို့ကောင်းပေမဲ့လို့ပြတိုင်းမှာအဓိကလိုအပ်နေတဲ့အချက်ကတော့အင်္ဂလိပ်လိုရှင်းပြထားတာသိမရှိတာပါပဲ
လူလဲ့ရေးဖာကင်ကြီးဘူဂျိုအောင်ဆန်းကတော့တင်မင်းတမန်မီယထာလန်တိဆောက်ခဲ့တဲ့ဖြစ်ရမျိုးချွတ်တက်ဆွဲခံရတဲ့ဖြစ်ရမျိုးလူလူချင်းကောင်းပုံဖြတ်ညှဉ်းပန်းနှိပ်စက်ခံရတဲ့ဖြစ်ရမျိုးတွေကမ္ဘာပေါ်မှာနောက်မရှိစေဖို့မျှော်လင့်မိတယ်လို့ပြောဆိုခဲ့ပူပါတယ်အလားတူပဲဒီမီယထာလန်တိဆောက်ရာမှာပါဝင်ခဲ့ပြုတဲ့သူတယောက်ကလည်းဒီလိုမျိုးတမိုင်းဝင်တဲ့ဖြစ်ရမှာသူ့အနေနဲ့ပါဝင်ခဲ့ရပေမဲ့လို့ဘယ်တော့မှကုန်မယူခဲ့ဘူးလို့ပြောဆိုခဲ့ပူပါတယ်ဘလူဝဲဖြစ်ဖြစ်မြန်မာတိုင်းရင်းသားတွေတာမကနိုင်ငံပေါင်းများစွာရဲ့စစ်တုံ့ပန်းတွေရဲ့အသက်တွေနဲ့ရင်ပီတိဆောက်ခဲ့တဲ့တင်မင်းတမန်မီယထာလန်ဟာဖက်စစ်ဂျပန်တွေရဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်လူလူချင်းကောင်းပုံဖြတ်ကျွံပြုတ်ခိုက်စေမှုရဲ့အကောင်းဆုံးတာကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ထားပါ
ထောင်တက်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာပါအခုတစ်ခါသတင်းတော့မှတ်စုစီစဉ်ကိုတင်ဆက်ပေးပါမယ်ရှေးဟောင်းဝင်တဲ့လက်ရာတွေများပြတဲ့မြောက်ဦးဒေသမှာလည်းတေချာထိမ့်သိမ့်မှုမရှိရတဲ့ကြောင့်အဖို့တန်ရှေးဟောင်းပြီးသူကလက်ရာတွေပြက်ရွံ့ဆုံးရှုံးသွားရမယ်အနေအထားကိုရောက်နေပါတယ်မြောက်ဦးမြို့ကိုသွားရောက်ခဲ့တဲ့မမမြင်ခိုင်ကသတင်းတော့မှတ်စုစီစဉ်မှာတင်ပြထားပါတယ်
ရောင်းမျိုးကရခိုင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုပြုပြင်ထိန်းသိမ်းရမှာဒိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့အချိန်မီစနစ်တကျမထိန်းသိမ်းနိုင်မှာကိုရှေးဟောင်းသူတေသနာပညာရှင်တွေကစိုးရိမ်နေကြတာပါရောင်းမျိုးကရှေးဟောင်းပြည်သူကလက်ရာတွေကိုတွေ့မြင်ရတဲ့အထင်ကြီးရနေရာတွေကိုတွားရောက်လေ့လာဖြစ်ခဲ့ပါတယ်နှစ်ပေါင်း350ကျော်မင်းဆက်ပေါင်း40-50အထိတည်တန်းခဲ့တဲ့ရခိုင်ဘရင်တွေနန်းဆိုင်ရာနောက်ဆုံးမြို့တော်ဖြစ်တဲ့မြောက်ဦးမြို့မှာအရင်တုန်းကဆိုရင်ဒဇင်ပန်းခိုင်တမန်များရခိုင်ဖျားပေါင်းလို့ပြောစမှတ်ပြုရတော့အောင်ရှိဟောင်းယဉ်ကျေးမှုအမွေအနှစ်တွေဖြစ်တဲ့ဖျားပထိုးတွေဇေဒီတွေပိတကတ်တိုက်တွေနန်းတော်ကုန်းအပါအဝင်အခြားပိတုကာလက်ရာတွေကိုမြင်တွေ့နိုင်မှာပါဒါပေမဲ့လက်ရှိမှာတော့မြောက်ဦးဒေသကပိတုကာလက်ရာမြောက်ကိုးတောင်းပထိုးတော်ကြီးအပါအဝင်အခြားရှိဟောင်းအဆောက်အအုံအများစုကိုပြုပြင်ထိန်းသိမ်းတဲ့နည်းလမ်းတွေမှာလိုအပ်ချက်တွေအများကြီးရှိတာကြောင့် စိန်ခေါ်မှုတွေရင်ဆိုင်နေရပြီလို့ရှင်းအောင်သူတည်တနာပညာရှင်တွေကထောက်ပြကြပါတယ
်။9000ကကျမတို့ကဘလို့ဖြစ်နေလဲလို့ဆိုတော့ဒီကြခိုင်မှာတခုတည်းသောအမိုးနဲ့မိုးခဲ့တဲ့ဖျားသီရိလင်္ကာပုံစံမျိုးလုတ်ခဲ့တယ်ဆိုတဲ့ဟာဒီပြစရာဒီတခုပဲရှိတယ်နောက်တခုကကျတော့အုတ်ကျောက်ခေါင်းမိုးတွေမိုးထားတယ်နောက်အောက်ကနေပြီးတော့မှကျွေထဲကြမ်းကင်းတွေကိုခင်းထားတယ်တကယ်ကိုပြီးသူကလက်ရအစင့်မြင့်စွာနဲ့တိဆောက်ထားတဲ့ဖျားတစ်ပါးလို့ဆိုပြီးပြဖို့ရအောင်လုံးဝမကြံသားလောက်ဖြစ်နေပြီတော့ကြောင့်မလို့9000ဖျားရဲ့စင်ခုံမှုနဲ့ရေကွဲပွဲဇလန်းတွေကိုကျွန်မပြောပြနေတယ်လို့ဖြစ်နေတယ်ရခိုင်နေဟာသူ့ရဲ့ပြီးသူကလက်ရပုံစံနေဟာပမာပြင်းနဲ့မတူနန်းတော်ကုန်းတိဆောက်ပုံလည်းပဲဗမာပြည်နဲ့ဘာမှမတူဘူးသူ့ရဲ့ကိုပိုင်ရင်ကျင်းမှုကိုပိုင်လိုက်ရမြင့်မားလာတဲ့ရင်ကျင်းမှုဗမာဆိုတာဒီမြောက်ဦးရဲ့ခက်လေဒီရခိုင်ရဲ့ခက်လေရင်ကျင်းမှုကမှဖျက်ဆီးသွားတဲ့ရင်ကျင်းမှုတစ်ခုဆိုတော့ကျွန်တော်ထက်အများကြီးနောက်ကျဆိုတော့အဲ့ဒီခက်အဲ့ဒီမြင်တွေကိုမျက်စိထဲမှာလာကြည့်ပြီးတော့မှဒီမှာဗမာဒီရခိုင်လက်ရတွေကိုဗမာမှုလာပြုလို့လည်းမရရခိုင်ရင်ကျင်းမှုကဘလို့ရေးလဲလဲမသိတဲ့လူတွေဟာဒီမှာလာပြီးတာဝန်ထမ်းဆောင်နေကြတဲ့အတွက်ကြောင့်မဟုတ်တော့ကျွန်တော်တို့ကဘလို့လုပ်ကြမလဲဒီဟာတွေကိုသိအောင်သင်ပေးခြင်းပါတယ်ဆိုတာတော့မှတို့ကနေပြောပါသိလဲမသိနားလဲမလဲဟိုကလည်းမလုပ်တဲ့အတွက်ကြောင့်မဟုတ်ဘလို့လောက်ကြာဆိုတော့ကျမတို့ပညာရှင်တွေကိုကြာပါကျမတို့ရခိုင်ကိုကဲတင်ကြပါလို့ပဲကျမအရေးပေါ်အခုကြီးတောင်းကြပါလေရှင
်ရှင်းဟောင်းယဉ်ကျေးမှုအမွေနှစ်တူကိုတေချာပြုပြင်ထိမ့်သိမ့်ဖို့တသက်နားလေတဲ့ပညာရှင်ရှာပါတာအစိုးရအာဏာပိုင်တွေရဲ့လစ်လျူရှုတာတွေဟာမြောက်ဦးဒေသကရှင်းဟောင်းယဉ်ကျေးမှုအမွေနှစ်တွေပျက်စီးရခြင်းရဲ့အဓိကအကြောင်းရင်းတွေပဲဖြစ်တယ်ဆိုတာပညာရှင်တွေရောရခိုင်ယဉ်ကျေးမှုအမွေနှစ်ကိုထိမ့်သိမ့်လို့တဲ့ဒေသခံတွေရောပြောဆိုနေကြတာပါ
ကျမတို့မှာပညာရှင်လည်းမလားပညာရှင်လည်းမရှိဟိုရခိုင်ပြည်နယ်အစိုးရရောပဲနောက်ရှိအောင်သူသနာဌာနရောပဲလစ်လူရှုတာခံပြီးတော့မှဖြစ်ချင်ရဖြစ်ပြက်ချင်ရပြက်ဟိုအရေးမဆိုင်ချင်းခံရတဲ့အတွက်ကြောင့်မလို့ပျက်စီးခြင်းဟာဒီနေ့ဖို့ရမှာအရင်များလာတဲ့အတွက်ကြောင့်မလို့ကမ္ဘာယဉ်ကျေးမှုအမွေနှုတ်ဝယ်တော့မယ်ဆိုပြကြမှာကြံပါတော့မလားလို့လည်းစိုးရင်ပုံမှန်ပြပါတယ်ရှင
်ညဦးကိုကမ္ဘာယဉ်ကျေးမှုအမွေနှစ်စီးရင်ဝင်ကျင်နေဆိုရင်ပကံအတွေ့အကြုံကိုယူပြီးဟိုတယ်တွေကိုမြို့ဟောင်းထဲမှာတည်ဆောက်ခွင့်မပေးသင့်ဘူးဆိုပေမဲ့လည်းရင်ကျေးမှုဝင်ကြီးဌာနကဓာတ်ရိုက်ခွင့်ပြုမိပေးခဲ့တာတွေလည်းရှိပါတယ်
။မြောက်ဦးရင်ကျေးမှုအမွေနှစ်တဲ့ကိုဒီနေ့မျက်မှောက်ကနေပြီးမြန်မြန်လေးသာထိန်းသိမ်းပြုပြင်တော့မှီနိုင်သေးတယ်။နောက်ဒီလိုမျိုးဒီနှစ်ချပေးထားတဲ့ဘတ်ဂျက် 9,900 နဲ့သာထပ်ဖြတ်မယ်ဆိုရင်တော့ဖြင့်ကျွန်မတဝက်လောက်ကုန်သွားပါပြီလို့ထပ်ပြောမယ်။နောက်ထပ်ရည်ရွယ်လေးဘတ်ဂျက်နောက်ထပ်လည်းပဲတန်းပေါင်းများစွာနဲ့ထပ်ပြီးတော့မှသာဖြတ်စီမယ်ဆိုရင်တော့ဖြင့်နောက်ထပ်တစ်နှစ်ဖြတ်စာမကျန်တော့ပါဘူးရှင့်။
အစိုးရအပါဝင်ရှီဟောင်းသူတည်တနာဌာနကတာဝန်ရှိသူတွေရောဒေသခံတွေအပါဝင်ရှီဟောင်းယဉ်ကျေးမှုအမွေနဲ့ထိမ့်သိမ့်မှုစံနှုန်းတွေကိုနားမလည်ကြပါဘူး။မြောက်ဦးရှီဟောင်းဆောင်အတွင်မှာဖွံ့ဖြိုးတိုးတက်ရေးအမိခံပြီးတလွဲအသုံးချတာတွေဟာရှီဟောင်းယဉ်ကျေးမှုအမွေနဲ့တွေကိုအများကြီးထိခိုက်စေတာနဲ့ပတ်သက်လို့ဒေသခံတွေကအခုလိုပြောပြပါဗျ။
အဓိကတာဝန်ရှိတဲ့လူကတော့ဒီရှီဟောင်းသူတည်တနာဌာနပေါ့။ဒုတိယကအာဏာပိုင်အဖွဲ့အစည်းမြို့နယ်ဥပဒေအဖွဲ့ပေါ့။ကျွန်တော်တို့ဒေသခံတတိယပေါ့။ဒါပေမဲ့ကျွန်တော်တို့ဒေသခံကယဉ်ကျေးမှုအမွေနဲ့ပတ်သက်ရင်ကျွန်တော်တို့ကရှင်းပြနားမလည်ဘူးကျွန်တော်ကဘာသာရေးရပဲတန်ဖိုးထားတယ်အဲ့ဒါနဲ့အဓိကအာဏာဖွဲ့စည်းကနားလည်ဆိုမလည်ဘူးဒီနေ့ဆိုလည်းနားမလည်ဘူးရှောင်းသူတွေဌာနနားလည်လားဆိုတော့လေးသလိုလိုမလည်သလိုဖြစ်နေဆိုတော့ပကံတရိခက်တရာမှာတော့သူတို့အပြောင်းလဲလုပ်တယ်ဒါပေမဲ့အများဟုတ်တော့ငကလက်ဒုက္ကမြတ်တွေဒီရှောင်းသူတွေနားအစအုပ်ထိန်းသိမ်းရှင်းဆိုင်ရာစံနှုန်းတွေနဲ့တခုမှမငြိဘူးအကုန်ပြောင်းပြန်ဆိုတော့အဲ့ဒါတွေကကျွန်တော်တို့အပေါင်းဖျက်ရမယ့်အစားနှုတ်ဖြစ်သွားတယ်။မလုပ်တာက0အမှန်တန်လုပ်ရင်မမကန်လုပ်ရင်အပေါင်းအဲ့ဒီ rules ကိုနားမလည်မလုပ်လိုက်ရင် minus
2056ဘဏ္ဍာနှစ်အတွက်ရခိုင်ပြည်နယ်အစိုးရကရှင်းဟောင်းယဉ်ကျေးမှုအမွေနှစ်တွေကိုထိမ့်သိမ့်ပြုပြင်ဖို့ငွေ35,900ချပေးထားပြီးမြဲလေရှင်းဟောင်းယဉ်ကျေးမှုအမွေနှစ်ထိမ့်သိမ့်မှုစံနှုန်းတွေကိုအလေးမထားဘဲလှုပ်ဆောင်နေစေဖြစ်ပြီးယဉ်ကျေးမှုအမွေနှစ်ထိမ့်သိမ့်ရေးအဥပဒေကလည်းလက်တွေ့မှာအသက်ဝင်ခြင်းမရှိပါဘူး။စည်းကမ်းမဲ့လုံပိုင်ခွင့်တွေနဲ့အတူရခိုင်ရင်ကျေးမှုအမွေနှစ်တွေဘယ်အထိခီးဆက်နိုင်မလဲဆိုတာစိုးရင်ဖို့ကောင်းသလိုအချိန်မီပြုပြင်ထိန်းသိမ်းဖို့လိုနေပြီဆိုတာကိုဒီတစ်ပတ်သတင်းတောက်တယောက်ရဲ့မတ်စုစီစဉ်ကနေတင်ပြလိုက်ရပါတယ်ရှင်။ကျွန်မမြင့်မြတ်ခိုင်ပါ
။မမြင့်ခိုင်တင်ဆက်သွားတဲ့သတင်းတောက်မတ်စုစီစဉ်ကိုနားဆင်ကြကြရတာပါ။VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။နောက်ပြီးတော့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုံးလင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့စနေနေ့အထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေစီစဉ်တွေကိုတိုက်ရိုက်ထုံးလင်းပေးသွားမှာပါဒီဒုတိယပိုင်းစီစဉ်မှာဆိုရင်ကိုအောင်ဝင်ဦးနဲ့စီစဉ်ထုံးလုပ်သူမက်ဆူမွန်တို့တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်တော်ရရှိမြတ်ခင်ဗျာရန်ကုန်မြို့ပအဝင်မြန်မာနိုင်ငံကနေရာတော်တော်များမှာရာဇဝတ်မှုမှုခင်းတဲ့တွင်တွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒီလိုဒုစရိုက်မှုတွေဖြစ်နေရတာစီးပွားရေးမပြေလို့လားတရားဥပဒေစိုးမိုးရေးမှာအားနည်းနေလို့လားဘလို့အကြောင်းကြောင်းတွေရှိနေတာလဲဆိုတာကိုကျွန်တော်တို့ဒီကနေ့ညမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပြည်နိုင်ဆွေးနွေးဖို့ကျွန်တော်တို့ရှင်းနေရေးဦးသိန်းသန်းဦးသတင်းစာဆရာဦးစီသူအောင်မြင့်တို့ကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီလိုအမှုခင်းတွေကဘလောက်တိုင်းတာတွေစိုးရိမ်စရာအခြေအနေမှာရှိနေလဲဆိုတာကိုဒီဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်ကိုအရင်ကျွန်တော်ကြားချင်ပါတယ်အခုကကျွန်တော်တို့ကြားတော့ဆိုလို့ရှိရင်ရန်ကုန်လိုမြို့ကြီးမှာတော့မှညာမိုးချုံရင်ဟိုအသွားလာဆင်ခြင်မှုပြောတာမျိုးတွေနောက်တက္ကစီငားတယ်ဆိုရင်တော့မှဒီကားသမားအပြင်လူဘိုတယောက်ကားထဲမှာပါနေရင်ခီးတယ်ကမလိုက်ရဲတာမျိုးနောက်ကားသမားကလည်းခီးတယ်ကတယောက်တည်းမကပုံနေလို့ရှိရင်လိုက်ဖို့တွန်းဆုတ်တာမျိုးဒီလိုအသေးဖွဲလေးကိစ္စတွေကနေအစဒီလေးလောင်းမြန်လူသတ်မှုဖြစ်တာမျိုးတွေနေကင်းချောင်းတော့ဓမြတိုက်သွားပြီးမပေါ်တဲ့အမှုမျိုးတွေဒီလိုမျိုးအမှုကြီးတွေအထိဖြစ်နေတဲ့အတွက်လဲဟိုစိုးရိမ်ချောင်းချမှုတွေရှိနေပါတယ်ဆိုတော့ဒီရှင်းနေဦးသိန်းသန်းဝင်းအမြင်ကိုအရင်ကြားချင်ပါတယ်ဒီလိုရာဇဝတ်မှုအကြီးသေးဖြစ်နေတာတွေကဒီအရင်ကတည်းကအခုဘလောက်ထိများပုံများလာနေတယ်လဲခင်ဗျဟို
တိတိသာသာတော့များလာတာပေါ့ဗျာဘာဒါပေမဲ့ကျွန်တော်စီးရဲတွင်းနဲ့ရာဇဝတ်မှုသူပြောတာကတည်းထိုးကြတာဟုတ်ကျွန်တော်တို့တိုင်းပြည်ကဟိုအနည်း60လောက်ဆင်းရဲနေခဲ့ရပြီးတော့တရက်တစ်တရက်ဆင်းရဲမွဲတီလာတော့ယာစမှုတွေကတနေ့တခြားပုံများလာတယ်နောက်တစ်ခါရှိတဲ့ရဲတပ်ဖွဲ့အင်အားနဲ့ထိတိမ့်နိုင်ဆုံးကမမြဘူးဖြစ်တဲ့အခါမှာနောက်တစ်ခါဒီတာဝန်ခံထားတဲ့တာဝန်ရှိတဲ့လူတွေကတော့ဒီဟိုဒီလိုကိစ္စတွေကိုဖိဖိစီမလုပ်နိုင်တဲ့အခြေအနေတွေမှာကြောက်မှုလို့ဖိဖိသာသာကြီးများလာတယ်လို့ကျွန်တော်တို့ထင်တယ်ဗျ
โอเคเจซูครับเค้าดิติชั่วอะไรดิทอดปลาရှိပါတယ်ဟိုသတင်းမီဒီယာတွေကမြန်မာနိုင်ငံမှာအရင်ထက်ပေါ်ပြောင်းဝင်ရလာတာကြောင့်မှုခင်းတွေပုံများလာတယ်ဆိုပြီးထင်ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောတာတွေလည်းရှိပါတယ်ဒီအမြင်ရောဘယ်လောက်ဒီဖြစ်နိုင်ကြီးရှိတယ်လဲဟိုသတင်းစာဆရာဦးစီသူအောင်မြင့်အမြင်ပြောပါဦးခင်ဗျအ
ဲအဲ့ဒီဥစ္စာကျွန်တော်လည်းဟိုထောက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့အခုကျွန်တော်ကိုယ်တိုင်သတင်းမီဒီယာလုပ်ငန်းလုပ်နေတဲ့ခါကျတော့သူတို့ကျွန်တော်တို့ဒီမှာဟိုသတင်းရင်းမြစ်တွေကဟိုလာတဲ့သတင်းတွေကိုပေါ်ပြတဲ့ဒီမှာအဲတော့အများကြီးကျွန်တော်တို့ကပေါ်ပြရမယ်ဒါပေမဲ့ရောက်လာတဲ့သတင်းတွေကကျွန်တော်တို့ရှာနိုင်ဖွင့်နိုင်တဲ့သတင်းတွေနေတဲ့ခါကျတော့ခုခင်သတင်းတွေဆိုတာကတော့အများကြီးရောက်လာတယ်အများကြီးရောက်လာဆိုတော့နေရီရတဲ့ရောက်လာတဲ့အခုဆိုပေါ်ပြခွင့်ရလဲဒီလိုလာရှိလာတဲ့ခါကျတော့ဟိုလူလူကြိုက်ပေါ့နော်အဲလူလူကြိုက်သတင်းတွေပါညာဆိုတဲ့နေရာမှာခုခင်ကလည်းသူကတမျိုးတမီအနေနဲ့ပါတယ်ပါတဲ့ခါကျတော့အဲ့ဒီသတင်းတွေအကုန်လုံးကိုဟိုစုပြုတ်ပြီးတော့မှပေါ်ပြတဲ့ခါကျတော့အဲအရင်တော့လည်းစာရင်အဲဒီခုကြီးလေပုံများတရားထင်ရတယ်ဒါပေမဲ့ဒီလိုပြောလိုက်လို့အရင်တော့လည်းအခုလည်းအတူတူပဲလို့ဒီလိုကျွန်တော်ဆိုလိုတာတော့မဟုတ်ဘူးဒါပေမဲ့အခုဖြစ်ပေါ်နေတဲ့အခြေအနေမှာဟိုခုကြီးလေများလာတာတော့အမှန်လေကိုရတော့ဦးသိန်းသန်းဦးပြောတာကိုကျွန်တော်ထောက်ခံပါတယ်အဲ့ဒါကတော့လက်တွေ့အခြေအနေပေါ့နော်ဒါပေမဲ့ဘယ်လိုမျိုးများလာကြလဲအရင်တော့စိတ်မပေါ်ပြပဲနဲ့အခုမှကျွန်တော်တို့ပေါ်ပြတဲ့အခြေအနေကဘလောက်တိုင်းတာဒီဆိုင်တယ်လဲဆိုတဲ့ဟာကကျွန်တော်တို့ဒီမှာကြီးကြီးကျယ်ကျယ်စဉ်းစားလုပ်ထားတာဒီဘက်တွေမရှိတဲ့ခါကျတော့ကြီးကြီးကျယ်ပြောဖို့တော့နည်းနည်းတော့ခက်ပါတယ်ခင်ဗျာ
โอเคဟိုအခုကလည်းကျွန်တော်ကြည့်တာကတော့ဒီဟိုလူသတ်မှုတွေဒီရုပ်ပြဆင်းပြလူသတ်ခံရတာတွေနောက်လူရတာတွေဒီနေကင်းချောင်းတော့ဓမြတိုက်တာတွေနောက်မွေးစေဝါဆိုလဲအကြီးကျယ်မိပြင်မဲ့ဒါပေမဲ့လည်းလက်တယ်မပေါ်တဲ့ကိစ္စမျိုးတွေရှိနေတာကြောင့်ဒီလူတွေကစိတ်ပြက်တာရောစိုးရိမ်တာရောဟိုဖြစ်နေပုံရပါတယ်ဆိုတော့ဒီကိစ္စတွေကဒီရက်တက်ဖွဲ့လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေအားနည်းချက်ကြောင့်လားဒီဟိုရှင်းနေဟိုဦးသိန်းသန်းကိုဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ရက်တက်ဖွဲ့နဲ့ ဒီဘွားဘွားလူငယ်မမျှတာရှိတယ်လေ။နောက်ကျွန်တော်တို့လူရှိရမှာရဲတယောက်ရှိတယ်ကျွန်တော်တို့မယုံဘူးရ။ဟိုရဲတပ်ဖွဲ့ရာရှိတော့လေတခြားလူတွေလောက်ရတယ်မဟုတ်နေနေနေမကဘူး။ဒါနဲ့ VIP လမ်းကြောင်းတို့တရားရုံးသတိခန္ဓာနဲ့စတဲ့အချက်တွေရှိတယ်။နောက်ဒီအဲ့ဒါအပြင်လူနောက်တဲ့လက်နက်သက်ဆင်မှုတို့လေ့ကျင့်သင်ကြားမှုတွေလည်းပြည့်စုံစုံမရှိဘူး။အော်အဲ့ဒီအတွက်တော့ကျွန်တော်တို့ဒီအုပ်ချုပ်ရေးတိုင်းကပေါ့နော်ကျောင်းရည်သုံးမှုထင်းသိမ်းတဲ့အပိုင်းကအားနေတယ်လို့ကျွန်တော်ယူဆတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဟိုနောက်တစ်ခုကလည်းဒီဟိုရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာဟိုအရင်နဲ့မတူဘူးပေါ့လေဒီပြည်တွင်းကပဲဒီရွှေပြောင်းနေထိုင်တဲ့သူဥယျာဉ်တွေဟိုပုံများလာတယ်အလောက်ကင်လာလောက်ကြတဲ့လူတွေလည်းပုံများလာနေတယ်။ဆိုတော့ဒါတွေရောဒီအမှုခင်းတွေများလာတဲ့အကြောင်းရင်းအရင်တစ်ခုဖြစ်နိုင်လားဆရာဦးစီသူအောင်မြင်ဆွေးနွေးပါအောင်ခင်ဗျာ
။အဲကျွန်တော်ကတော့ဟိုဘယ်တော့ကဆရာဦးတို့ကပြောတာကိုလည်းကျွန်တော်ဟိုဖြစ်ဆက်ပြီးတော့ပြောချင်ပါတယ်။အဲ့မှာပါလဲဆိုတဲ့အခါကျတော့ရဲတပ်ဖွဲ့ရဲ့စောဆောင်ရေပေါ့ရဲတပ်ဖွဲ့ရဲ့စောဆောင်ရေကဒီကြေညာမှာဟိုစကားပြောလာတယ်ဆိုတာလဲအဲ့ဒါလဲအဲကျွန်တော်အမှန်ပဲလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲတပ်ဖွဲ့ကအရင်စစ်အာဏာရှင်တွေလက်ထက်တုန်းကဆိုရင်ဒါတိုင်းပြည်ကိုဟိုအတိုက်ခံတွေလက်ထက်ကနေဖိနှိပ်ဖို့နိုင်ငံသမားနိုင်ငံရေးသမားရဲ့အားတွေကိုဖိနှိပ်ဖို့လောက်သူအဆုံးချခဲ့တာအဲ့ဒါတစ်ချက်ဒါရည်ရွယ်ချက်ပေါ့နော်ဒုတိယတစ်ချက်ကရဲတပ်ဖွဲ့ကိုဖွဲ့စည်းတဲ့ဒီမှာလဲအပေါ်ရောအထက်ကနေစပြီးတော့မှစက်မတော်ကတာဝန်ရှိတဲ့လူတွေကိုသူကဟိုထည့်သွင်းတော့ဖွဲ့စည်းထားတယ်။အဲ့ဒီကနေပြီးတော့မှရဲတပ်ဖွဲ့ကိုချုပ်ကင်ခိုင်းတယ်ပေါ့နော်။ဟိုကိုထိုးလုခိုင်းတယ်။ဆိုတော့တကယ်တကယ်ကျတော့စက်မတော်ရဲ့လုံခြုံနိုင်တဲ့လုံခြုံရမယ့်တာဝန်ဝတ္တရားနဲ့ရဲတပ်ဖွဲ့ရဲ့လုံရမယ့်ဟာနဲ့ကအများကြီးကွာခြားတယ်။မပြောမစွန်ဘာမှမဆိုင်ဘူးပေါ့နော်။ဆိုတော့အဲ့ဒီလိုမျိုးတစ်ချက်ဟိုလွဲမှားမှုတွေအခြေအနေရောက်မလို့ရဲတပ်ဖွဲ့ကမှုကြီးအနေနဲ့ပတ်သက်လို့ကျူတင်ကာကွယ်တားဆီးနိုင်တာတွေအပြီးတော့မှမှုခင်ဖြစ်လာရင်ပေါ်ထုတ်တာတွေနဲ့ပတ်သက်ရင်တော့အရေးချင်းအရန်ကိုလိုအပ်နေသေးတယ်လက်ကြရပေါ့နော်တကယ်ပုံမှန်ရတဲ့ဖွဲ့တစ်ခုကရှိသေးရှိထိုက်မဲ့အနေထားအနေနဲ့လက်ကြရတယ်အဲ့ဒါတက္ကနာပါဒါပေမဲ့ခုနကကိုအောင်လုံးပြောတဲ့မိကိုဖြေရမယ်ဆိုရင်တော့မှန်ပါတယ်ကျွန်တော်တို့ဒီမှာစီးပွားရေးတွေချွတ်ချုံကြလာလို့နောက်ပြီးတော့မှရှေ့ပြောင်းနေလာတဲ့လူတွေများလာလို့တကယ်ကိုဟိုဥစ္စာဘာလဲအခက်အခဲအကျက်သေးတွေဒီလူတွေများလာလို့ရာဇဝမှုတွေကျူးလွန်လာတဲ့ကိစ္စတွေလည်းဖြစ်လာတယ်ဆိုရင်အဲ့ဒီကိစ္စကတော့ဒေါက်ဆာစုကြည်ကိုယ်တိုင်ကအခုလည်းဝန်ခံရတာရှိပါတယ်။မှန်ပါတယ်အဲ့ဒီကိစ္စလည်းဒီတိုင်းပဲဖြစ်နေတာပါ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းပါခင်ဗျာ။ကိုစလိုက်ပွေကုန်းလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုနှစ်ခုစလုံးပြောတဲ့ဥစ္စာကျွန်တော်လည်းလက်ခံတယ်။တုတ်တုံညာလည်းပဲကျွန်တော်တခုပြောချင်တဲ့ဥစ္စာကတော့ဘာဖြစ်လို့အဲ့လိုမျိုးဖြစ်နေရသလဲဆိုရင်တော့အဲ့လိုလုံနှကျူးလုံနေတဲ့သူတွေကကောင်းမွန်သော community လို့ခေါ်မှာပေါ့လူအတိုင်းဝိုင်းကမရှိလို့ပဲကျွန်တော်မြင်တယ်ပထမသူအတိုင်းဝိုင်းကဟိုသူ community ကမိသားစုကဟိုကောင်းမွန်သောမိသားစုမဟုတ်ပြီးရင်အဲ့ဒီမိသားစုကတောင်းမစုနိုင်ရင်လည်းပဲသူဇက်ကွဲရပဲဖြစ်ဖြစ်သူအဖွဲ့အစည်းကပဲ community ကလည်းပဲသူ့ကိုတောင်းဝန်စုနေသူလည်းမရှိဘူးအဲ့လိုလေလွင့်နေတဲ့လူတွေဖြစ်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့ကျွန်တော်ဖြစ်စီစဉ်လို့ဆိုတော့ဘာသာဤပညာရှင်တရားအနေနဲ့ပြောချင်တဲ့ဥစ္စာကတော့ဒီဘာသာဤကဤလူငယ်လူရွယ်ကနေဆက်ပြီးတော့မှသူတို့ကိုအဲ့လိုမျိုးတွေမကျူးလွန်အောင်အသိပညာပေးတဲ့ community ကောင်းကောင်းလဲဟိုမရှိခဲ့ဘူးဥပမာခရီးရမှာဆိုရင်တော့ကောင်းတာတကူကတော့ Sunday school ခရီးကနေဆက်ပြီးတော့မှသူ community ရှိတယ်နောက်ပြီးလူငယ်အဖွဲ့ဆိုတာရှိတယ်နောက်ပြီးတော့အမျိုးသမီးအဖွဲ့ဆိုတာရှိတယ်လူကြီးအဖွဲ့ဆိုတာရှိတော့အဲ့မှာပညာတွေအများကြီးဖလှယ်ပြီးတော့မှကောင်းဆောင်မှုကြီးရှိနေလူရတံဖိုးတွေအများကြီးသိခဲ့တယ်ဥပမာဒေါအောင်ဆန်းစုကြည်ကိုတိုင်အောင်တင်းငီကလေးကသူခရီးရန်ဘုန်းကြီးကျောင်းမှာပဲသူဆန်တဲ့စကူးတွေပါတိတ်ခဲ့တယ်ဆိုတော့ကျွန်တော်တို့ဟိုတချို့ဘာသာတွေကသူတို့ကောင်းမွန်သောလိုအပ်တဲ့ဟို community ကိုမဖန်တီးနိုင်လို့အဲ့လိုမျိုးလူတွေကဟိုလိဟာတော့ဒါလိုအဲ့လိုပဲမြင်ပြီဗျာ
ဟိုဆိုလိုတာတော့ဒီဟိုဇာယိတာဘိုင်းမှာဒီဘာသာရေးတိုင်းဝိုင်းအလဲဝိုင်းထိပ်ပေးမယ်ဆိုရင်ဒီလောက်တော့မဖြစ်နိုင်ဘူးဆိုတဲ့သဘောပေါ့နော်
တော
်ပါဗျာ။ Okay, ကျေးဇူးပါ။ကျွန်တော်နောက်ထပ်ဒီတောတက်ရှင်တယောက်ဟိုပေးထားတဲ့ပေးစာတစ်ခုလည်းကျွန်တော်ဖော်ပြချင်ပါတယ်။ကျွန်တော်တို့ဒီ VOA ပြည့်သက်တူဆိုပြီးတော့ကျွန်တော်တို့ပေးထားတဲ့စာစောင်းပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပါအောင်ခင
်ဗျ။ဟုတ်ကဲ့ပါ။မင်းမဲစရိုက်ဆန်ဆန်ဒေါက်တာလက်နက်ဒီနဲ့ရိုက်ကြနှက်ကြတက်ကြဖျက်ကြတာတွေအမှုချမ်းစီတာတွေမတိန်ကျင်လူတက်တာတွေရန်ကုန်တိုင်းအစိုးရရုံးတဲ့အထိလက်လုံပုံထောင်တာတွေအခုသတင်းတောင်တို့တက်ခံရတာအပြင်းထန်ရိုက်နဲ့ခံရတာဟာအစိုးရနဲ့ပြည်ထရေးကိုအကြီးအကျယ်စိန်ခေါ်လိုက်သလိုတဲ့ပြည်သူတွေအတွက်လည်းစိုးရင်ရင်မက်ကိုကျော်လွန်နေပါပြီတဲ့ တရားဥပဒေစိုးမိုးမှုအလွန်မှအားနည်းနေတဲ့ဆိုတာကိုလည်းမိမောင်းထုတ်ပြလိုက်တာပါပဲတဲ့ဒီကိစ္စတွေကဖြစ်နေတာနှစ်ပေါင်းလဲကြာပါပြီခုချိန်ထိလည်းထိရောက်စွာမဆောင်ရွက်နိုင်ဘူးဆိုတာအဖြေကရှင်းနေပါတယ်တဲ့စီးပွားရေးစောင့်ဝတ်နေရေးတစ်ခုတည်းအကြောင်းတော့မဟုတ်ပါဘူးလို့သူကပြောပါတယ်လူသားအရင်းမြစ်ဆုံးရှုံးယုံတင်မကပဲဆိုရရန်တရားကြီးရဲ့အီချင်းကလည်းအကြီးအကျယ်ကိုကြာစင်းသွားပါတယ်ဥပမာပြဿနာတစ်ခုဖြစ်လို့ရဲကိုခေါ်လိုက်ပြီးဆိုပါစို့ရောက်လာတဲ့ရဲတွေကိုယ်တိုင်ကသူတို့ကိုသူတို့ယုံကြည်မှုအပြည့်နဲ့တတိရှိရှိရဲရဲတင်တဲ့ဥပဒေပေါင်းတွေကမဖြေရှင်းနိုင်ကြဘူးမဖြေရှင်းရဘူးဘာဖြစ်လို့လဲဆိုတော့ရဲတွေဟာအကြီးချင်းတွေကြာစင်းနေလို့ဥပဒေကိုနားလည်မှုနည်းပြီးတော့မလုတက်မကင်တက်တာရဲ့တကအဓိဒါရဲတဲ့အဓိကချက်ကတော့ကိုယ်လိုက်ပြကိုယ်မလုံတာပဲလို့ပြောပါတယ်နိုင်ငံတနိုင်ငံမှာပြည်သူတွေတီးပြည်သူတွေကတိဆောက်တာဆိုပေမဲ့အဲ့ဒီပြည်သူတွေကိုရှေ့ဆောင်လမ်းပြကောင်းတဲ့အစိုးရရန်တရားကြီးကောင်းဖို့လိုပါတယ်ခုထက်တိတော့အစိုးရဟာခေါင်ကမိုးလုံနေပြီမဲ့တစက်မိတ်အမိုးအကာတွေကမလုံကြသေးတော့ခြတန်ကြွတန်လေတန်မိုးတန်ကတော့အကြီးအကျယ်ခံနေရအောင်ပါပဲလို့ဆိုထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စာတော့ဒီကျွန်တော်တို့ကိုမျိုးခိုင်ဆိုပြီးတော့ပေးပို့ထားတာပါမိုက်တန်စင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရသဝိမှုကင်းတည်င်းတွေနှိမ့်စဉ်ရဆက်ဖြစ်နေတာဒုတိယမှုတွေဖြစ်ပွားနေတာဟာအဓိကပညာရေးကြောင့်လို့ယူဆပါတယ်အတတ်ပညာအသိပညာနှိမ့်ကြတော့ပညာရဲ့တစ်ခုနဲ့တက်မွေးကြောင့်မလုံနိုင်ဘူးဆိုလိုတာကငွေကြေးတက်နိုင်တဲ့လူနည်းစုရဲ့သားသမီးတွေကလွဲရင်တာမန်လူဒန်းစားနဲ့အောက်ခြေလူဒန်းစားရွယ်ရဲ့သားသမီးတွေပညာသင်ကြားခွင့်မရတဲ့ယနေ့မြန်မာနိုင်ငံရဲ့ပညာရေးကအလုံးကိုင်းကောင်းကောင်းတစ်ခုရဖို့မလွယ်ပါဘူးအောက်ခြေအလုပ်တွေလောက်ပဲရတယ်လူနည်းစုလောက်ကကောင်းမွန်တဲ့ပညာသင်ကြားခွင့်ရလို့အဆင်ပြေတာကိုမဆိုလိုပါခင်ဗျာလို့ကိုမျိုးခိုင်ကရေးသားထားတာပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုဆက်စောကိုစလိုင်းပွေကုန်းလည်းဆွေးနွေးသွားပါတယ်ဟိုနောက်တစ်ခုကလည်းအာနာပိုင်နေရအခုမကြသေးရင်ဒီဖြစ်တဲ့မှုခင်းကြီးတွေနဲ့ဆက်နွယ်ပြီးတော့မှတ်ချက်ပေးတာကိုကျွန်တော်ကြားရပါတယ်ဒီမှုခင်းတွေကြာဆင်းဖို့လူလူကလည်းဝိုင်းပြီးကူပါဆိုပြီးတော့ပြောပါတယ်ဆိုတော့လူလူအနေနဲ့ရောဘာတွေလုပ်နိုင်လဲဆက်စောစလိုင်းကိုစလိုင်းပွေကုန်းပြောသွားတယ်လို့ပြောလေဒီ community ပိုင်းကဒီလူမှုအတိုင်းဝိုင်းကြားဝိုင်းပြီးစာရိုက်တာပိုင်းကိုပဲ့ကင်တာမျိုးကအစပေါ့လေနောက်ပြီးတော့ဆက်စောကလည်းပညာရေးမှာဟိုဇာတိတာပိုင်းကိုတက်မှတ်နိုင်တဲ့ကိစ္စမျိုးအဆုံးပေါ့လေဘယ်လိုမျိုးလူလူဘက်ကရောပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုသက်ဆိုင်ရာလူမှုအတိုင်းဝိုင်းရာပဲဖြစ်ဖြစ်လုပ်ပေးနိုင်တာဘာတွေများရှိမလဲဆရာဦးသိန်းသန်းဦးအမြင်ပြောပါအောင်ခင်ဗျာ
ဆရာကျွန်တော်ကတော့လူလူကဒုရုတာဝန်သိမရှိဘူးထင်တယ်ဗျဟိုဒုရုကပူပေါင်းရမယ်ဆိုတော့မှန်ပါတယ်ဟိုခပိုင်နဲ့ပြီးဝိုင်းဖန်တာပေါ့ဗျာနောက်ဟိုဒီတိုင်ပြီမနေတရားဒုက္ခပြင်လုတ်တာနောက်တရင်ပေးတာပေါ့နော်ဆိုတော့ဒါမျိုးတွေကလုံနေတယ်သူကလည်းခုဟာကရာဇမှုတွေကတနေ့တခြားများလာတယ်ဗျောင်ကြကြကျူးလွန်တယ်မျိုးကြီးမှာအဲ့တော့အဓိကတာဝန်ရှိတာကတော့ကျွန်တော်မြင်တာတော့ခုနကဝန်ထမ်းအားမပြတ်ဘူးဒါကျွန်တော်တို့ကိုချင်းစာပါတယ်တို့ရဲတပ်ဖွဲ့ပေါ့နော်ရဲတပ်ဖွဲ့ပြီးလို့ရှိရင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်မှာဒီကိစ္စကိုကင်တွယ်ရတဲ့နယ်လုံးဝင်ကြီးတာဝန်ရှိတယ်အဲ့သူပြီးလို့ရှိရင်ပြည်ရေးရာတာဝန်ရှိတာပေါ့ဗျာတော့ဒီကိစ္စတွေတို့တာဝန်ခံတာအစိုးရကတော့နောက်တစ်ဆင့်မှာသူဝိုက်တာဝန်ရှိတာပေါ့သူကအစိုးရဖြစ်နေပြီမဲ့ဒါပေမဲ့သူကပြည်ရေးယူသူကင်ခွင့်မရှိဘူးလေအဲ့တော့ဓာရီကအဲ့ဒီဓာရီကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျဒီလိုဖြစ်နေတဲ့ကိစ္စတွေကိုအာဟိုဘဟိုအလွယ်တူခွဲခြားပြီးတော့ဓာဖြူဖြစ်စင်မဲ့ပြောလို့မရဘူးမပေါ်တဲ့အမှုကြီးတွေရှိတယ်ဒါဘယ်လိုလိုက်မလဲဘယ်လိုပူးပေါင်းဆောင်ရမလဲလူလူကိုပညာပေးလို့လူလူပူးပေါင်းပါဗျာမှန်ပါတယ်ဟိုတရားခံထွက်ပြီးခိုးရင်ဝိုင်းဖန်တာတို့ဗျာနောက်တော့မတင်ငါပွဲရှိရင်တရင်ပေးတာတို့ပူးပေါင်းပါဝန်တာလူလူခန့်ခန့်တယ်လို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့လူလူတဲ့လုံခြုံရေးတာဝန်ရှိတဲ့လူတွေတော့ကျွန်တော်တို့တကယ်ကိုချွတ်ချုံကြယူရင်းပျက်စီးနေတဲ့အာမခံချက်မရှိတဲ့ပညာရေးစနစ်ကိုပြုပြင်ရမှာတိုင်းပြည်မှာလှုပ်ခင်းကင်ရင်းနေတဲ့တမအဝါစီကလုပ်ငန်းတွေပေါ်ပေါက်အောင်လုပ်ပြီးကပိုအဓိကကျတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးစည်သူအောင်မြင့်အမြင်ရောခင်ဗျာဒီလူလူကဒီမှုခင်းကြဆင်းမှာဘလောက်တီလှုပ်ပေးနိုင်တဲ့အတိုင်းအတာရှိတယ်လို့ယူဆလဲ
အဲ့လူလူဆိုတာကကိုရတော်ကပြောတဲ့ဟာဆိုရင်ဟိုဘာသာရေးဆိုင်ရာအတိုင်းဝိုင်းရောတခြားသောအချက်လက်တွေရောအကုန်လုံးကိုခြုံပြီးတော့ပြောမယ်ဆိုရင်အဲ့ဒါအများကြီးအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကဒီစစ်အာဏာရှင်တွေအောက်မှာအခက်အခဲကချွတ်ချုံကြခဲ့တာပါလူမှုရေးမှာလည်းချွတ်ချုံကြခဲ့တယ်ပညာရေးမှာလည်းချွတ်ချုံကြခဲ့တယ်ခြားသောနေရာအမျိုးမျိုးမှာဟိုချွတ်ချုံကြခဲ့တဲ့အခါကျတော့ပြဿနာတရတရပေါ်တိုင်းမှာဟိုဘယ်တစ်ခုဘယ်တစ်ခွက်ရောက်မလို့ဖြစ်တယ်လို့အဲ့လိုကျွန်တော်တို့ပြည်ပပြောလို့တော်တော်ခက်ပါတယ်အားလုံးကဆိုင်ပါတယ်ကျွန်တော်တို့ကပြောလို့ပညာရေးကဆိုင်တယ်လို့ကျွန်တော်တို့ကဘာသာရေးဘက်တွေနဲ့လည်းဆိုင်ပါတယ်ဒီတော့မှတော့အခုလိုအမှုခင်းတွေဖြစ်လာမယ်ဆိုရင်ခုနကစာတောင်မှာပြောသွားတာဟိုကျွန်တော်တော်တော်လေးကိုသဘောကျပါတယ်ကောင်းလဲကောင်းပါတယ်ဒီပြောတဲ့ဟိုဒီပြောတဲ့ပုံကတော့ဒီလူဖွဲ့စည်းတစ်ခုလုံးမှာအဲ့လိုစံရင်းစံညွှန်းနေသေးချာဖြစ်အောင်ပြုပြင်ထားတာတွေချင်းပေးထားတာတွေအဲ့ဒါတွေမရှိတဲ့ခါကျတော့ဟိုအချင်းအမျိုးမျိုးကြောင့်နေသူကပေါ်လာတာဒါကြောင့်မလို့အခုလိုဟိုဖြစ်တဲ့ကိစ္စမျိုးတွေမှာ လူတို့ကလည်းပူအောင်ပါဝဲရမယ်လူတို့ကဘယ်လိုနည်းနဲ့ပူအောင်ပါဝဲရမလဲဆိုတော့ကျွန်တော်ကဟိုဆရာပြောသလိုပေါ့ကျွန်တော်နိုင်ငံတကာမှာနေလာဘူးတဲ့ဟာကတော့ဒီမှုကင်းတွေပါလေတားဆီးနေနေတဲ့ဒီမှာဒီလူတို့ပူအောင်ပါဝင်တော့မှုကင်းတားဆီးနေနေရေးကစားလေသူကဟိုလုံးဝထိရောက်မှုရှိတာပေါ့သူကဆိုတော့ဒီကမှုတစ်ခုဒီမှာဖြစ်သွားတယ်ဟုတ်ပြီဒီဥစ္စာကြီးဒီမှာတွေ့တယ်သူမဟုတ်ဟိုမှတ်မိတဲ့လူကသူကပုံကြောင်းကိုပြောပြရမယ်အဲ့ဒါကိုတဏယံလုံးကိုဖြတ်ချီလိုက်တယ်ဆိုတာနဲ့ဒီလူတို့ကဘယ်တော့မှသူကမကြောက်ရွံ့ဘူးချက်ချင်းကိုသူပြောမှာပဲသူမဟုတ်တရင်ချက်လက်ကိုကြီးညာလိုက်တယ်ဆိုတာနဲ့အဲဒီလူတို့ကနေပြီးတော့မှအာဒီလူပဲဝိုင်းနားမှာဒီလူကတဲနေတယ်ချက်ချင်းသူပြောမှာပဲအဲ့လိုပါဝင်လာဖို့ဆိုတာကဒီတိုင်းကြီးတော့မဖြစ်နိုင်ဘူးအဲ့ဒီပြောတဲ့ဒီလူတို့တွေကိုအကာအကွယ်ပေးနိုင်တာလေဒီပြည်လူတို့ကနေပြီးတော့ပေါ်ထုတ်လိုက်တဲ့ခါကျရဲ့ဒါသူ့အတွက်လည်းကောင်းကျိုးတိုင်းပြည်အတွက်လည်းကောင်းကျိုးဖြစ်တယ်ဆိုတာကိုဒါအစိုးရအဖွဲ့ကြီးကလည်းပေါ်ဆောင်ဆိုင်ပေးတာတွေအဲ့လိုတွေအများကြီးလိုတယ်ဆိုတော့ဒီလိုမရှိဘဲနဲ့ဆိုရင်တော့ကိုယ့်အရှိမဟိုရိုက်ပြီးတော့လူတွေကတော့ကိုယ့်အရှိမဟိုကျွန်တော်တို့သလောတော်ဆိုဖြစ်သွားတယ်အပိုင်းလိုက်ပဲကိစ္စဖြစ်တယ်လူတယောက်ကအော်တယ်အဲ့ဒီအော်တဲ့ဟာကိုအပိုင်းလိုက်ကဝိုင်းပြီးတော့မှအစုကိုဝိုင်းပြီးတော့မှအရန်ကိုဝိုင်းပြီးတော့ရိုက်နှက်ကြတာပါညာဖြစ်တော့ဒီလိုပိုင်းပြီးဖြစ်ပြီးတော့ခါနဲ့ဖြစ်စင်နေရှိတယ်ဒီကကြတော့ဒီလူလူပူပေါင်းပါဝင်မှုဆိုတဲ့ဟာကတစ်ဖက်ကအစိုးရရဲ့လူတိုင်းဝိုင်းရဲ့သူတို့တွေကိုအကာအကွယ်ပေးမှုရဲ့စနစ်တစ်ခုလုံးကိုပြောင်းပြီးတော့လုပ်တော်မှသာပါဝင်နိုင်လို့ရမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တရှင်ဟိုဆက်သွယ်ထားတဲ့လူတွေကိုလည်းလှည့်ပေးကြပါတယ်ဟိုတကူကတော့ဟိုဟိုကတန်ခါတော်တပားပါသူကတော့အရှင်စာရိတ္တ ARV တန်းရဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးခြင်းလို့ဆိုပြီးဆက်သွယ်ထားပါတယ်အရှင်စာရိတ္တဆွေးနွေးနိုင်ပါတယ်ဖေဟာ
ဦးစင်းမြင်တာကတော့ပညာရေးမှာအခုပရိဒီနဲ့ပတ်သက်ပြီးတော့ဟိုဘူလာရန်အလဲရန်အထက်တန်းလောက်ပါတဲ့ရလေတင်တဲ့တင်ထိုက်တဲ့ကတဲ့တထိုက်တဲ့ဒီဥပဒေနဲ့ဆိုင်ရာတွေကိုနားလည်အောင်သင်ယူတွေထည့်ပြီးတော့ကြားထမ်းပေးသင့်တယ်လို့ထင်တယ်။ဥပဒေနဲ့ပတ်သက်လို့ရှိရင်တော်တော်များများကပညာရေးထဲမှာလည်းဟိုမပါလာပဲဥပဒေကြီးပဲသီးသန့်ဟိုယူတဲ့လူကြမှာဥပဒေကြောင့်နားလည်တဲ့အတွက်လည်းဒီအားနည်းချက်တွေရှိတယ်လို့ယူဆ။ဥပမာဘာသာရေးမှာတော့သူကပါတယ်။အာဘာနာတိပါတာအသက်မတတ်နဲ့ဆိုပေမဲ့ဥပဒေမှာကြတော့သူကဒုသမှုဆိုရင်အတုံးရနှစ်အားနှစ်ညင်းတဲ့နိုင်ဖက်မှုဆိုပါပုံမှန်တွေအလိမ့်လည်းမှုဆိုရင်တော့420အဲ့လိုမျိုးတွေကိုပုံမှန်တွေနဲ့ဟိုတည်တင်တည်ထိုက်တာလေးတွေပေါ့လေဒါဟိုတချို့ကလည်းဒီထောင်ထဲရောက်မှဒီပုံမှန်တွေနားလေသလိုတွေဖြစ်နေတယ်တွေ့ရဥစဉ်ဒီပသိမ်ထောင်ထဲကိုတရားစခန်းပြတော့လေအဲ့တော့မှလူချင်းချင်းဆက်ဆံတာပုံမှန်တွေနဲ့ပဲပြောဆိုဆက်ဆံပြီးတော့မှဟိုပုံမှန်တွေနဲ့ဥပဒေအကြောင်းကိုနားလေသဘောတရားတွေတူပြီအပြင်လူတွေကအဲ့ဒါနဲ့ပတ်သက်ရင်ဘာမှဟိုပညာရေးသေးဟိုကမသိလာတဲ့အတွက်ကိုဒီယုံတွေခတ်တွေကနာတွေတရားယုံတွေအင်မတန်ကြောက်ပြီးဥပဒေနဲ့ပတ်သက်ရင်ဘာမှမတွေ့ရဲမထိရဲမသွားရဲမလာရဲတဲ့နေသားမျိုးတွေတွေ့နေရပါတ
ယ်။ဟ
ုတ်ဦးစင်းဆွေးနွေးခြင်းနဲ့အဲ့ဒါလေးပါ
။တင်ပါဖျာကျေးဇူးပါ။ကျွန်တော်ဒီအမေရိကန်ပြည်တော်စုကနောက်တူလည်းရှိနေပါသေးတယ်။မောင်တက်တနာပါကိုမောင်တက်တနာဆွေးနွေးနိုင်ပါလားခင်ဗျ။ဟာ
ဟုတ်ကဲ့။အခုရကျွန်တော်နိုင်ငံကတရားဥပဒေစိုးအုပ်လေးကိုအဲ့ရတော့သူရောနေတာလေအဲ့ချက်ရချာဆောင်ဝင်သူရောနေတယ်ကြီးစားအတိကကြီးတဲ့ကြီးကနေပြီးတော့တီးကြဖြစ်နေတယ်ကြီးတဲ့ကြီးကအစူကအောင်းအောင်ရှိနေတယ်ကြီးတဲ့ကြီးကကာကွယ်ဦးစီးကျအောက်ကိုရောက်အတိကကဟိုကြီးတဲ့ကြီးကအစူကအောက်ကိုရောက်သွားပြီဆိုလို့ရှိရင်အစူကရစီမံခန့်ခွဲမှုကိုကြီးတဲ့ကြီးကကျေးပွားရတယ်အဲ့ရတဲ့အခါကျတော့အစူကနေပြီးနိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့ဒီကြီးတဲ့ကြီးဒီရဲကြီးကိုအစင်းချင်းမြင့်တင်လိုက်တယ်အားကြီးရမယ်ဒါတခါအစိုးရဒီသူကထောက်ခံထားတဲ့ဆိုဒီသူရဲ့ဥရောပဆောင်ရွက်မှုအများကြီးရမယ်လေဥပမာကကျွန်တော်တို့ဒီအမေရိကန်ကိုဆိုလို့ရှိရင်ရဲတွေကဒါအမေရိကန်ရဲတွေကဝန်ထမ်းတော်ရဲဆိုတာကတော့ဒီသူရဲ့အကူအညီကိုအမှုကိစ္စခုရှိရဆိုချင်ဒီသူရဲ့အကူအညီကိုယူရတယ်ဥပမာကျွန်တော်တို့ရှိမှာဆိုလို့ရှိရင်ထောက်ပေါက်ကြီးတယ်ကြီးရဆိုလို့ရှိရင်ရဲကတိတ်တဲဆဲသူကတော့အမေရိကန်လိုက်ရတယ်ဘာလဲရပြီးတော့ဒီလူတွေ့ဦးသလားဘာတွေ့ဦးကျွန်တော်တို့အကြောင်းကြားပါဆိုတော့ဒီသူရဲ့အကူအညီကိုသူရယူတယ်အတချို့ကနေမှလည်းထိုးလေးလကောင်းပဲအဲ့ဒါဒီဟိုတီဗီကနေဆိုပြတယ်ဟာဒီလူတော့မလို့ဝမ်းတက်ထုတ်ထားတယ်ဒီသူကဘာအခုကျွလွန်သွားတယ်တွေ့ရအကြောင်းကြားကြအောင်ဆိုတော့ဒီစီရဲ့အခုညီသူရောက်ကြတုံးနိုင်ငံကအဲ့ဒါဒီမရှိဒီတည်းကသကာကွေးဦးစီချုပ်အောင်ပါပဲသူကနေနေတဲ့ခါကျတော့ကာကွေးဦးစီချုပ်ပဲခိုင်းတာပဲသူတို့တို့ပြရ
ဟုတ်ကဲ့
သူကဒီတော့တီချာကြီးကင်းလို့နေတယ်သူကအဲ့ကြောင့်လို့အခုကချက်လာကြတော့သူကတချို့ကဘလို့ညင်းလဲဆိုလို့ရှိရင်အစိုးရအားနဲ့ကြက်လို့ညင်ကြတယ်။ဟိုကတော့သူတို့ညင်လာတော့အစိုးရအားနဲ့ကြက်ပေါ့။အစိုးရရဲ့အောက်ကကြီးတဲ့ကြီးကရောက်သွားတယ်ဆိုလို့ရှိရင်ဒီရသမုန်တဲ့ကြီးဒီဖုန်ကြီးကြဆင်းနေတာတော်တော်ကြီးကိုတရားဥပဒေစိုးမိုးကြီးက
တော်တော်ကြီးကိုခိုင်မာလာနိုင်တယ်လို့ကျွန်တော်ယူဆတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တင်ပါဟိုတော်တော်ရှင်တချို့ဒီ Facebook မှာပဲကျွန်တော်တို့ message တွေပို့ထားတာလေးတွေလည်းတချို့အချင်းချင်းဖတ်ပြပေးမှာသူတို့ကလည်းတိတ်တော့မရှိပါဘူး။တယောက်ကတော့ဒီ chat တီးဆိုပြီးတော့အကောင့်နာမည်နဲ့ရေးထားတာတော့သူကတော့စီးပွားရေးကြောင့်ရောတရားဥပဒေစိုးမိုးမှုနေပါတာကြောင့်ရောစေသမားတွေပေါ်လာတာကြောင့်ကြောင်ရောမှုခင်းနေပေါ်ရပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့တေချိုဘာစားဆိုတဲ့အကောင့်မှာသူကတော့အရှင်းဆုံးနဲ့အတူဆုံးပြောရရင်တဲ့ဦးသိန်းစိန်ရဲ့စေနာမြတ်တာကြောင့်လူငင်းချမ်းသာဝင်းကဒီတခိုးချိုးတွေလွတ်ထားလိုက်လို့ပါတဲ့အခုပြည်သေးကြီးကလည်းပဲစစ်တပ်လက်အောက်မှာပဲရှိနေပါသေးတယ်ဒါတော့စောစောကကိုမောင်တသနာပြောသွားတာနဲ့တော့ခက်စစ်စစ်မှာနောက်ခွေကလက်မဲကြီးကိုဖော်ထုတ်နိုင်ရင်တော့အဖြေကရှင်းပါတယ်လူငင်းချမ်းသာဝင်းနဲ့လွတ်လာတဲ့သူတွေစင်းပြန်ပြုစုပြီးအစိုးရအနေနဲ့ဒီလူတွေကိုအလေးထားစောင့်ကြည့်တင်တယ်လို့အကြံပြုရပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီလိုတချို့ဟိုရာဇဝတ်မှုနဲ့ကြာနေတဲ့အကျဉ်းသားတွေကိုလူငင်းချမ်းသာဝင်းတွေပေးပြန်လွတ်နေတာကြောင့်အခုလိုရာဇဝတ်မှုခင်းတွေပုံများနေတယ်ဆိုပြီးတော့အပြစ်တင်တာလည်းရှိပါတယ်ဒါရောဘလောက်အထိမှန်ပါသလဲဟိုရှင်းနေဦးသိန်းတန်းကိုဆွေးနွေးပေးပါဦးခင်ဗျာ
ကဲဒါအတိုင်းတာတခုတည်းတော့မှန်တယ်လို့ပြောမှာပေါ့ဗျာကျွန်တော်တို့ဒီတပရာကြီးသိန်းစိန်ဟိုဝင်းကျုပ်ဘဝတကြိမ်နောက်တစ်ခါဟိုတပရာကြီးစိန်တကြိမ်ဟိုဒုညင်းချတာပြောလို့ဆိုတင်မြင့်တင်မြင့်ကကျွန်းနေကြတာပဲနှစ်ခါဒုညင်းချတာငွေရကျန်တာထွက်လာတဲ့ခါကျတော့နောက်ဆုံးမှာရဲမြတ်ကိုတတ်ပြလိုက်တဲ့ဒီလုံနိုင်တာပေါ့ဗျာအဲ့တော့ဒစိတပိုင်းတော့မှန်တယ်လို့ပြောမှာပဲပြီးတော့ကျွန်တော်တို့နိုင်ငံရဲ့အာဏာရှင်စနစ်အောက်မှာနေကြရတော့ဒီအချင်းဥစည်းဆိုတာကလည်းပဲတို့ထောင်ကကြည့်ရင်တို့မဟုတ်ဘူးဗျပိုဆိုးအောင်ပေါ့နော်တခိုးကိုဓမြဖြစ်အောင်နော်ဓမြကိုတပုံဖြစ်အောင်လေ့ကျင့်တဲ့နေရာတွေပဲရဲဆက်ဆက်ဖိနှိပ်ချုပ်ချယ်ညှဉ်းပန်းနော်ဒိုင်းဖန်တယ်ဆိုလို့ခေါ်တဲ့ဟာပေါ့ဗျာအဲ့တော့အချင်းချင်းပေါင်းတွဲဓမြတကယ်ရဲ့ဘယ်ရင်လက်ထောက်ချဒါလူတွေဖြစ်တဲ့အခါကျတော့အဲ့လိုလူတွေကအတွေ့အကြုံကနာပြန်ထွက်လာတော့လက်ရင်ပြီးတော့ထောင်လိုက်မကြောက်ဘူးညတော့လူချင်းတောင်းလာအောင်မှာပဲဆိုပြီးတဲ့အနေထားနဲ့လောက်တာလောက်တဲ့အနေထားရဲ့တော်တော်များများရှိတယ်လို့ကျွန်တော်တင်ပြရဲ့နမူနာကြည့်ပြီးတော့ကျွန်တော်တော့စတယ်ဗျာ
โอเคကျေးဇူးပါဒါနဲ့ပတ်သက်လို့ကျွန်တော်တစ်ဆက်တည်းဒီဆရာဦးသိန်းသိန်းဦးထောက်ပြတဲ့အချက်တစ်ချက်ကိုကျွန်တော်တို့တောထရှင်တယောက်စာရေးထားတာလည်းကျွန်တော်ဖော်ပြခြင်းပါတယ်ဒီနေ့မှာကိုရန်ပြေဆိုပြီးကျွန်တော်တို့စာပို့ထားပါတယ်ကိုရန်နိုင်ရပဲဖတ်ပြပါဦးလေ
ဘယ်နိုင်ငံမှာမဆိုတရားဥပဒေကိုစိုးမိုးမှုရှိပေမဲ့လည်းဒုစရိုက်ကျူးလွန်တဲ့သူအ ਨੇ နဲ့အများဆိုလို့ရှိပါတယ်တရားဥပဒေစိုးမိုးမှုပိုရှိတဲ့နိုင်ငံမှာဒုစရိုက်မှုနည်းတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒုစရိုက်မှုတွေများပြားလာတာဟာစီးပွားရေးကြောင့်မဟုတ်ပဲတရားဥပဒေစိုးမိုးမှုနေချင်းကြောင့်သာဖြစ်ကြောင်းဥစွာပထမသုံးသပ်ရပါတယ်ဒူးစိုက်မှုတွေကျူးလွန်တဲ့သူဟာတရားဥပဒေရဲ့အေးအေးမှုအေးအေးခံရမှုကနေလွတ်နေမဲ့ဆိုရင်အချောင်ရလို့သိရှိတာအနိုင်ကျင့်ရန်ကားခြင်းစိတ်ရှိစိတ်တွေကသူတို့မှာအမြဲဖြစ်နေပါတယ်စီးပွားရေးဘလောက်ပဲကောင်းနေပါစေသူတို့အဲ့ဒီစိတ်များရှိတဲ့သူတွေဖြစ်ကြပါတယ်အသေးစားဒူးစိုက်ကျူးလွန်သူတွေကိုတော့လွန်ခဲ့တဲ့နှစ်20 25နှစ်လောက်ကဆိုရင်ရဲတပ်ဖွဲ့ကလူတွေကလူစိုးစီးရင်ဝင်တွေကိုသက်ဆိုင်ရာနေမီဒီအလိုက်မှတ်တမ်းထားပြီးတော့နေမီလူစိုးထိန်းတွေကပုံကင်းဖြစ်တာနဲ့တပြိုင်တည်းချက်ချင်းဖမ်းဆီးရေးယူဆောင်ရွက်နိုင်ခဲ့ကြပါတယ်။ဒုက္ခရတက်ဖွဲ့အနေနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းဆောင်ရွက်မှုအားနည်းချက်တွေရှိနေကြတွေ့ရပါတယ်။ထို့အတူဒုစရိုက်တမားများကိုထောင်ချရုံတစ်ခုတည်းမဟုတ်ပဲထောင်တွင်းပညာပေးခြင်းအသက်မွေးဝမ်းကြောင်းသင်တန်းများထောင်တွင်းမှာသင်ကြားပေးပြီးတော့ထောင်ကားလွတ်တဲ့အခါအလုပ်ခွင်ကိုတန်းဝင်စေတဲ့စီမံချက်တွေကိုလည်းလှုပ်ဆောင်မှသာစိတ်ဓာတ်များပြောင်းပြီးတော့အလုပ်ကိုင်းမရှိခြင်းကခင်းလို့ပြီးတော့နောက်တစ်ဖန်ဒူးစရိုက်မှုကျူးလွန်တာတွေမဖြစ်နိုင်တော့မှဖြစ်ကြောင်းသုံးသပ်တင်ပြလိုပါတယ်ဆိုပြီးတော့ရေးထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအတန်ဖိုင်နဲ့ဆွေးနွေးထားတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းကကိုဦးကဆွေးနွေးထားတာတခုလည်းရှိပါတယ်ကျွန်တော်တို့အစီအစဉ်အချိန်သိမ့်မချင်တဲ့အတွက်သူ့အတန်ဖိုင်ကိုလည်းဟိုထုတ်လွှင့်ပေးခြင်းပါသေးတယ
်ဟုတ်ကဲ့ VOE မင်္ဂလာပါဗျကျွန်တော်ရှမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်တို့ဒီညအခုဆွေးနွေးမယ်ဒီအမှုအခင်ကိစ္စတွေတရားဥပဒေမစိုးမိုးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်အရင်ဆုံးကျွန်တော်စဉ်းစားမိတာကတော့ဒီကိစ္စတွေကသူကလှုပ်ရဲလို့လုပ်နေတဲ့လူတွေရဲ့လှုပ်ဆရာမရှိလို့လုပ်နေတဲ့လူတွေဆိုပြီးကျွန်တော်နှစ်ပိုင်းသွားတွေ့ပါတယ်။အဲ့မှာကျွန်တော်အချက်၃ချက်ပေါ့နော်ရေခုအပြင်ကျွန်တော်ဆွေးနွေးချက်ပါတယ်။ဒီလိုကိစ္စမှာကျွန်တော်ပထမတစ်ချက်အနေနဲ့ကတော့ဟိုကျွန်တော်တို့ဒီစင်ကာပူကခေါင်းဆောင်ကြီးလီကွမ်ယူပြောတဲ့စကားတစ်ခုကျွန်တော်လည်းနည်းနည်းကိုးကားချက်ပါတယ်။သူကတော့ကိုမှာနေစရာအိမ်ငန်းတခန်းတော့မပိုင်တဲ့လူဟာဘလို့မှမျိုးကြီးစိတ်မရှိနိုင်ဘူးဆိုတဲ့သဘောမျိုးသူစကားပြောမှုပါတယ်ကျွန်တော်တော့ဒီလိုယူဆပါတယ်လက်ခံပါတယ်ကျွန်တော်တို့ကိုမှာဘာမှ Twitter ဆရာ Member ဆရာပိုင်ဆိုင်မှုမရှိတဲ့လူရန်းစားတွေများလာတဲ့လေလေသူတို့ဟာဒီမျိုးကြီးစိတ်ဘာမှတခြားဘာကောင်မှသူတို့ဒီလူကျင့်ဝတ်နဲ့ပတ်သက်တဲ့ကိစ္စတွေကိုစောင့်သိနေတာအားနည်းလေလေဖြစ်ပါတယ်နောက်ထောင်မကြောက်တမ်းမကြောက်လူရန်းစားတွေငွေဖွားတယ်လို့ကျွန်တော်ထင်ပါတယ်အဲကြောင့်မို့ကျွန်တော်တို့ကဒါကျွန်တော်တို့အခြေခံလူရန်းသားတွေစီးပွားရေးနဲ့တိုက်ရိုက်အချိုးကျနေပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ ဒီ rule of law မှာ law enforcement အရန်အားနေနေတာသိတာပါတယ်ဘာဖြစ်လဲဆိုဒီဒီသူကနှုတ်ကင်းအကြီးအမားကြီးတွေငေါလောမြန်လေးလောမြန်မွေးစေဝါတွေသူနဲ့တည်းနဲ့ဖမ်းမိတာတွေကိုသူကကျွန်တော်တို့မပေါ်ထုတ်နိုင်တဲ့အတွက်ဒီနှုတ်ကင်းအသေးသေးမွားမွားလေးတွေကအစသူကအတင်းရေးပြီးတော့ဖြစ်လာတဲ့သဘောကျွန်တော်မြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့က law enforcement ကတော်တော်အရေးကြီးပါတယ်အခုကျွန်တော်မြန်မာနိုင်ငံမှာအသက်မဝင်တဲ့ဥပဒေတွေအများကြီးရှိပါတယ်အဲ့ဒါဒုတိယချက်ပေါ့နောက်တစ်ချက်ကတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ကဒီဝန်ထမ်းအင်အားပေါ့မလိုအပ်တဲ့ဝန်ထမ်းတွေကိုရှော့ပစ်ပြီးတော့မှတကယ်လိုအပ်တဲ့ရဲတပ်ဖွဲ့လိုပြည်ညာရေးဌာနလိုနေရာမျိုးတွေမှာဝန်ထမ်းအင်အားတိုးချဲ့ပြီးတော့ဖြည့်ရှင်းသင့်တယ်လို့ကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းကိုဦးပါကျွန်တော်အစီအစဉ်ကတော့အချိန်ကနောက်ထပ်3မိနစ်လောက်ပဲကျန်တော့တယ်ဆိုတော့ကျွန်တော်အဆုံးမသက်ခင်မှာဆရာဦးစီသူအောင်မြင့်ကိုဟိုအချင်းယုံတစ်ခုမေးချင်ပါတယ်တခြားမဟုတ်ပါဘူးအခုကျွန်တော်တို့ဒီတချို့သောတာရှင်တွေကလည်းထောက်ပြနေတာဒီဟိုပြည်ရေးဝန်ကြီးကဟိုဝန်ကြီးဌာနဒီကိစ္စမှာပို့ပြီးတာဝန်ရှိတယ်ဆိုပြီးထောက်ပြပါတယ်ဆိုတော့ဒီပြည်ရေးဝန်ကြီးကိုပြန်ပြီးပေါ်အစိုးရဖွဲ့စည်းပုံကြီးကပြည်ထောင်စုဝန်ကြီးကိုလည်းပဲစစ်တပ်ကပဲချုပ်ကန်ထားတာဆိုတော့ဒါတွေကိုပြင်ဆင်လိုက်မယ်ဆိုရင်ရောဒီရာဇဝတ်မှုချစင်းရေးမှာဘလောက်တိုင်းတာဒီအထောက်အကူဖြစ်နိုင်တယ်လို့ယူဆတယ်လေဒါအပြင်တကယ်လို့မှုခင်းချစင်းရေးမှာအဓိကလှုပ်တင်တာဘာလို့မြင်လဲဆရာ
အဓိကတော့နှစ်ချက်ပါတို့တို့ပြောမယ်ဆိုတော့ခုနကတော့လို့ဟိုတိုင်းပြည်စီးပွားရေးရဒီချုပ်ချုပ်ကြနေတဲ့အနေအထားအောက်မှာအဒီအာရီဖြစ်တယ်ဆိုတာကတော့နိုင်ငံတကာသက်သေအနေနဲ့တော့သိကြပါလေ။စီဝါကြီးတွေကောင်းလို့ရမယ်၊လူတွေအလုပ်ကန်ရှိအောင်၊နောက်ပြီးတော့မှဒီလူပတ်ဝန်းကျင်ကလည်းလူတွေကိုလူပြည့်မှုနဲ့ပတ်သက်လို့နားလည်အောင်ပြောရမယ်။အဲ့ဒါတော့ပထမတစ်ချက်ပါ။ဒုတိယတစ်ချက်ကတော့မှုခွင့်ကာကွယ်ဓာတ်စီရေးနဲ့မှုခွင့်တွေဖြစ်လာလို့ဆိုမှမကဖော်ထုတ်ရေးဒါကတော့ရတဲ့ဖွဲ့စွန့်ရည်နဲ့ဆိုင်ပါတယ်။အဲ့ဒါနဲ့ပတ်သက်ရေးပြည်ရေးဝန်ကြီးလဲလိုက်ရုံနဲ့ပြလိုက်ရုံနဲ့အခုလိုပြည်ရေးဝန်ကြီးကလဲထားပြီးပါပြီ။အဲ့ဒါလည်းတော်တော်မဖြစ်ပါဘူးဒီရေတပ်ဖွဲ့ရဲ့ညီမချက်တွေဥပဒေချက်တွေဟိုလောရကံရဲ့ပုံစံတွေအကုန်လုံးပြောင်းပြမှရမှာပါအဲ့ဒါဘာလဲဆိုတော့ရေတပ်ဖွဲ့ဆိုတာမှုကင်းတွေကိုတရားတားဆီးတဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်မှုကင်းတွေကိုထောက်ထုံနေတဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်ဒီလူတို့ကိုအကာအကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးတဲ့ရေတပ်ဖွဲ့ဖြစ်အောင်လုပ်နိုင်မှလာလေဒါကျွန်တော်တို့ဒီကုလားတော်လို့မှုကင်းတွေညှို့နေပါပြောင်းအောင်ညှို့နေသွားမယ်ဆိုတဲ့အနေအထားမျိုးဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီသူအောင်မြင့်၊ရှင်းနေရေးဦးသိန်းတန်းဦးနဲ့အီးမေးလ်တွေအသံဖိုင်တွေနဲ့ Facebook ကနေပြီးတော့ကျွန်တော်တို့သတင်းစကားပါတဲ့လူတွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ။
ကိုအောင်လည်းဦးနဲ့အစီအစဉ်ထုတ်လို့ရမှုမဆူမွန်တို့အစီအစဉ်တင်ဆက်ထားတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြကြရတာပါ။ဒီအစီအစဉ်ကိုည7:00နာရီနေ့7:00နာရီထီလဲပြန်လည်ထုတ်လွှင့်ပေးနေပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းတွေမှာတပတ်ကိုနှစ်ကြိမ်ဆွေးနွေးပေးနေကြဖြစ်ပါတယ်။ဒီဝေကနဲ့စနေနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတင်ညွတ်ကိုကိုရရန်နိုင်ငံကကြီးညာပေးပါမယ
်ဆီးရီးယားနိုင်ငံလက်ပူမြို့ရှေးပိုင်းကရဲသားတွေကိုဘေးလွတ်ရာကယ်ထုတ်ပေးနေတဲ့လုပ်ငန်းတွေကိုပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပါပြီသဘောတူရင်ထိန်းချုပ်ထားတဲ့ဖူအာနဲ့ကဖာယာရွာနှရွာကရဲသားတွေလွတ်ပေးဖို့တောင်းဆိုချက်ကြောင်းဘေးလွတ်ရာရှေးပြောင်းပေးတဲ့လုပ်ငန်းတွေတောက်ကြနေကရက်သွားခဲ့တာပါဒီကနေ့သဘောတူညီချက်ထဲမှာတော့အဲ့ဒီရွာကရဲသားတွေကိုဘေးလွတ်ရာထွက်ခွာခွင့်ပေးဖို့အချက်လဲပါဝင်ပါတယ်ခုထိတော့ဒီလုပ်ငန်းတွေကိုမစတင်ရသေးဘူးဖြစ်ပါတယ်စီးရီးယားစစ်ပွဲကိုချက်ချင်းမရတတ်မှုဆိုရင်အလပ်ပေါ်မှာဖြစ်နေတဲ့ကြမ်းဖက်မှုတွေဟာတခြားနေရာတွေကိုပြန့်နှံ့လာနိုင်တယ်လို့လဲကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့ကော်မရှင်နာမင်းကြီးဖီလီပိုဂရန်ဒီကလည်းဒီကနေ့မှသတိပေးလိုက်ပါတယ်တူရကီနိုင်ငံအလယ်ပိုင်းကကေဆာရီမြို့ကဘတ်ကာဇင်ဘေးမှာကားဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ယောက်ထပ်မံတေဆုံးပြီးတော့55ယောက်ဒဏ်ရာရသွားခဲ့ပါတယ်။အဲ့ဒီတဲကအများစုကတော့တူရကီစစ်တပ်ကဖြစ်တယ်လို့စစ်ဖက်ရင်းမြစ်တွေကပြောပါတယ်။ဒဏ်ရာရသူတွေက6ယောက်ကတော့ဒဏ်ရာပြင်းထန်ပြီးတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကနဒါပြည်နယ်မှာတနက်သမားတွေရဲ့ပစ်ခတ်တိုက်ခိုက်ခံရတဲ့အတွက်အမျိုးသမီး9ယောက်ပါဝင်အစိုးရဝန်ထမ်း6ယောက်တည်ဆုံသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ Pacific မုတ်ရရတဲ့ကပပူအန်နယူဂီနီနိုင်ငံမှာပြင်အား 9.9 အဆင့်ရှိတဲ့ငလျင်တစ်ခုစနေနေ့ကလှုပ်ခတ်သွားခဲ့တာကြောင့်ကန်ယူရန်တလျှောက်မှာနေထိုင်သူတွေဟာအမြင့်မိုင်းဒေသကိုထွက်ပြေးခဲ့ကြပါတယ်။ငရင်ကြောင့်တည်ဆုံနိုင်ရရှိတယ်ဆိုတဲ့သတင်းတွေတော့အခုချိန်ထိထွက်ပေါ်လာခြင်းမရှိသေးပါဘူးခင်ဗျာ။
သတင်းချင်းချုပ်ကိုကိုရနိုင်ငံကညပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလိုင်မန်တာဝရီဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။
VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွန်9 IT လိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.